Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VOA မိဂန်တန်ရဲ့2018ခုနှစ်မတ်လ19ရက်တနင်္လာနေ့ညပဲအစီအစဉ်လေးကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနိုမီတာ1925/32နဲ့လိုင်းလက်190ရိုအနီးဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်မဒီကနေ့ညအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်မသင်္ကီထိုက်ပါရှင်ရုရှားသမ္မတပူတင်အနိုင်ရဖို့တည်ကြာနေပြီဖြစ်တဲ့ရုရှားသမ္မတရွေးကောက်ပွဲမှာမှန်မှန်ကန်ကန်ရွေးချယ်권မရခဲ့ဘူးလို့ရွေးကောက်ပွဲဆန့်ကျင်သူတို့ကပြောဆိုလိုက်ပါတယ်။နေဆက်တွေလုံခြုံရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့ပူးပေါင်းဆောင်ရွက်ဖို့အရေးကြီးတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။အော်စတြေးလျအာဆီယံထိပ်သီးညီလာခံအတွင်းရခိုင်မြောက်ပိုင်းဒေသကရိုဟင်ဂျာအရေးနဲ့ပတ်သက်လို့ PRP ပြောဆိုမှုတွေမရှိခဲ့တာနဲ့ပတ်သက်ပြီး AI နိုင်ငံတကာလူအခွင့်အရေးအဖွဲ့ကဩစတြေးလျအစိုးရကိုပြစ်တင်ဝေဖန်လိုက်ပါတယ
် We were disappointed by Australia's lack of criticism against Aung San Suu Kyi and the military over human rights issues we would have liked to see much
AI ဖွဲ့ပြောခွင့်ရပုဂ္ဂိုလ် Mr. Olaf Lundqvist ပြောသွားတာပါဒီအကြောင်းသတင်းတွေပြီးမှတင်ဆက်ဖို့ရှိပါတယ်ဒါအပြင်ဒီ NLD အစိုးရအဖွဲ့ဝင်ဝန်ကြီးနေရာတချို့အပြောင်းလဲရှိနိုင်သလားဆိုတာနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းချက်နဲ့တိုက်ပွဲတွေကြောင့်ရှမ်းရွာသားတွေစစ်ဘေးတင်းရှောင်မှုတွေတိုးပွားလာနေတဲ့အကြောင်းနဲ့အတူတခါဒီကြောက်စိမ့်နဲ့ပတ်သက်ပြီးမြမကြောက်မြေရတနာဥပဒေချမ်းမှာပါဝင်တဲ့အချက်တွေကိုလက်မခံနိုင်တာကြောင့်ကချင်ပြည်နယ်မှာဆန္ဒပြနေတဲ့သတင်းတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုလည်းတင်ပြအောင်မှာပါအဲ့ဒီအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့နိုင်ငံတကာသတင်းလွှာတွေကိုမတင်ကြီးတိုင်းနဲ့ကိုဝင်းမင်းတို့ပြောပြပြပါဦးဗျာ
ရုရှားသမ္မတရွေးကောက်ပွဲကအစည်းအဝေးတစ်ခြားလုပ်ခဲ့ပြီးမယ်မှန်မှန်ကန်ကန်ရွေးချယ်ခွင့်မရခဲ့ဘူးလို့ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OSCE ကပြောဆိုလိုက်ပါတယ်မက်ထရက်ထဲ့မဲ့သူမြလာရေးဆောက်ရွက်ခဲ့တာကြောင့်မဲထွက်တဲ့သူအရေးအတွက်တိတိတသာရှိခဲ့ပေမဲ့လည်းအခြေခံလွတ်လပ်ခွင့်နဲ့ကိုယ်စားလှယ်မှတ်ပုံတင်မှုအပေါ်တားမြစ်ချက်တွေကြောင့်နိုင်ငံရေးလှုပ်ရှားမှုကိုအကန့်အသတ်ဖြစ်စေပြီးမယိုးသားတဲ့ရှင်ပြိုင်မှုဖြစ်စေခဲ့တယ်လို့ OSCE ရဲ့ရွေးကောက်ပွဲစောင့်ကြည့်သူတွေကကြေညာချက်မှာပြောဆိုထားပါတယ်။ပြိုင်ဘက်ခုနှစ်ဦးနဲ့ရှင်ပြိုင်အရွေးခံခဲ့တဲ့သမ္မတဗလာဒီမီယာပူတင်အနေနဲ့တော့ရွေးကောက်ပွဲမှာပြက်ပြက်သားသားအနိုင်ရဖို့တေချာနေပါပြီ။ကိုယ်စားလှယ်လောင်းနေအနေနဲ့လွတ်လပ်စွာရှင်ပြိုင်ခွင့်ရှိတယ်ဆိုပေမဲ့မီဒီယာအများစုမှာတာဝန်ထမ်းဆောင်ဆဲသမ္မတအဖြစ်ဖော်ပြခဲ့ကြတာကြောင့်ရှင်ပြိုင်မှုမှာတစ်ဖက်ဆောင်းနေဖြစ်ခဲ့တယ်လို့လည်းOSCE ရဲ့စောင့်ကြည့်သူတွေကပြောပါတယ်တွေ့ခဲ့ချားရသလိုပဲမှန်မှန်ကန်ကန်မဟုတ်တဲ့ပြိုင်ပွဲမှာရွေးခဲ့ကြရတာဟာဆိုရင်မှန်ကန်တဲ့ရွေးချယ်မှုမဟုတ်ဘူးလို့လည်းပြောဆိုထားတာပါမနေ့တနင်္ဂနွေနေ့မှာတော့ရုရှားသမ္မတနန်းတော်အနီးရှင်ပြည်မှာထောက်နှက်ချီတဲ့ပြည်သူတွေကိုသမ္မတပူတင်မိန့်ခွန်းပြောတာမှာတော့သူ့ကိုထောက်ခံသူတွေကိုဂုဏ်ပြုပြောဆိုခဲ့ပါတယ်နောက်ထပ်သမ္မတတက်တန်းကိုထပ်ပြီးရွေးကောက်ခံဦးမလားလို့မိတာမှာတော့အသက်65နှစ်အရွယ်ရုရှားခေါင်းဆောင်ကဒီကိစ္စကမဖြစ်နိုင်တဲ့အကြောင်းသူ့အနေနဲ့အသက်တရာမပြည့်မချင်းဒီယာရုရယူထားမယ်လို့ထင်သလားလို့ခက်ပြက်ပြက်ပြောခဲ့ပါတယ်သမ္မတပူတင်ရဲ့တကယ့်ပြိုင်ဘက်ကတော့အတိုက်ခံခေါင်းဆောင်အလက်စီနေဗနီဖြစ်ပြီးသူကတော့ပြီးခဲ့တဲ့ဒီဇင်ဘာလကဆိုင်ကံပြစ်ဒဏ်ကြောင့်ရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်ခွင့်မရခဲ့ပါဘူးဆိုင်ကံထောင်ဒဏ်5နှစ်ချမှတ်ခံထားတဲ့အတိုက်ခံကောင်းဆောင်နေဗနီကတော့သူ့ကိုရွေးကောက်ပွဲဝင်ခွင့်မရရေးအတွက်နိုင်ငံရေးပယောကနဲ့အစီရင်ချက်ချခဲ့တာလို့ပြောဆိုထားပါတယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကိုယာရုကဖေရှားပစ်ဖို့စဉ်းစားနေတာမဟုတ်ဘူးလို့အင်ပီရိုရဲ့ထိတ်တန့်ရှင်တွေတူကထုတ်ပြောလိုက်ပါတယ်စုံစမ်းမှုမူလာဟာနိုင်ငံရေးဘက်လိုက်သူဖြစ်တယ်လို့မနေ့တုန်းကသမ္မတထရမ့်က Twitter လူမှုကွန်ရက်ကနေတောက်လျှောက်ရေးသားဆွဆွဲလာခဲ့တာပါအဲ့ဒီနောက်မှာတော့ Mr. မူလာကိုထုတ်ပြနိုင်တယ်လို့သတင်းမီဒီယာတွေရဲ့ခန့်မှန်းချက်ပြောဆိုတာတွေနဲ့ဒါနဲ့ပတ်သက်လို့အစိုးရကိုမေးလာတဲ့မေးခွန်းတွေကိုတုံ့ပြန်ရမှာတော့သမ္မတထရမ့်အနေနဲ့အထူးစုံစမ်းစစ်ဆေးမှုမူလာကိုထုတ်ပြဖို့စဉ်းစားနေတာဒါမှမဟုတ်ဆွေးနွေးနေတာလုံးဝမရှိဘူးလို့အင်ပီရိုရှေ့နေ Tycop ကအတည်ပြုပြောခဲ့ပါတယ်2016ခုနှစ်သမ္မတရွေးကောက်ပွဲတုန်းကသမ္မတထရမ့်ရဲ့မဲဆွယ်ပွဲအဖွဲ့အနေနဲ့ရုရှားနဲ့ချိတ်ဆက်ပြီးကြံစည်ခဲ့မှုရှိမရှိနဲ့သမ္မတထရမ့်အနေနဲ့လည်းအခုစုံစမ်းစစ်ဆေးမှုပေါ်တားဆီးဟန်တားဖို့ကြိုးပမ်းခဲ့ခြင်းရှိမရှိပေါ်ဥဆောင်စစ်ဆေးနေတဲ့မစ္စတာမူလာဟာဒီမိုကရက်ပါတီဘက်လိုက်သူဖြစ်တယ်လို့သမ္မတထရမ့်ကဆွဆွဲတိုက်ခိုက်ခဲ့တာပါသမ္မတထရမ့်က ဘာကြောင့်မူလရဲ့အဖွဲ့ထဲမှာတင်းမာတဲ့ဒီမိုကရက်73ဦးပါနေရတာလဲတချို့ဆိုရင်ကလိန်ကကြည်ဟယ်လာရီရဲ့လူရင်းတွေဖြစ်တယ်ရီပဘလစ်ကန်ဆိုတယောက်မှကိုမပါဘူးမကြာခင်ကလည်းနောက်ထပ်ဒီမိုကရက်တူထပ်ထည့်လိုက်သေးတယ်အခုလိုလုံနေတာကိုတရားမျှတတယ်လို့ဘသူပြောနိုင်မလဲပြီးတော့ဒီစုံစမ်းစစ်ဆေးမှုကဘလို့မှနေကုန်းချုပ်ချက်လည်းမဆွဲသေးဘူးလို့သူ့ရဲ့ Twitter Internet ကနေတနင်္ဂနွေနေ့ကရေးသားလိုက်တာပါဒါပေမဲ့ Mr. Mueller ဟာမှတ်ပုံတင်ထားတဲ့ Republican မဲပေးသူဖြစ်တာနောက် Washington နိုင်ငံရေးတိုင်ဝမ်မှာလည်းနိုင်ငံရေးကင်းရှင်းတဲ့အစိုးရရှေ့နေဖြစ်အများကလက်ခံထားတာနဲ့အခု Mueller ရဲ့စုံစမ်းစစ်ဆေးမှုတွေကို Republican Party ဝင်တွေနဲ့ Democratic Party ဝင်တွေနှစ်ဖက်လုံးကထောက်ခံထားတာတွေကိုတော့သမ္မတ Trump ကထည့်မပြောပဲချန်လက်ထားခဲ့ပါတယ်ခင်ဗျ
ပြည်ထောင်မြေပေါ်မှာရုရှားသရှူဟောင်းကိုအစိတ်ခတ်မှုမှာပတ်သက်မှုမရှိဘူးလို့ရုရှားကညင်းနေတာဟာဆိုရင်ကောက်ရိုးပုံထဲမှာအပြောက်ရှားရတယ်လို့အမှန်တရားပျောက်သွားအောင်အလင်းအညာတွေနဲ့မရှုပ်ရှုပ်အောင်လုပ်ပြီးဖုံးကွယ်ဖို့ကြိုးစားတဲ့ရုရှားရဲ့လက်ဆွဲဗျူဟာတစ်ခုဖြစ်တယ်လို့ပြည်ထောင်နိုင်ငံခြားရေးဝန်ကြီးဘော်ရစ်ဂျွန်ဆန်ကဒီကနေ့ပြောဆိုလိုက်ပါတယ်။ဥရောပသမ္မတနိုင်ငံခြားရေးဝန်ကြီးတွေနဲ့တွေ့ဆုံတာမှာအခုလိုပြောလိုက်တာပါ။သရှူဟောင်းနဲ့အသက်33နှစ်အရွယ်သမီးဖြစ်သူတို့ကိုဓာတုအစိတ်ခတ်တာမှာပတ်သက်မှုမရှိဘူးလို့ရုရှားဘက်ကဆက်ပြီးညင်းနေတာဟာယုတ်တိမတန်ဖြစ်လာနေတယ်လို့လည်းဗီတင်နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့ပါတယ်။တမ်းမြစ်ဓာတုလက်နက်ဆိုင်ရာအဖွဲ့ကနီးပညာကျွမ်းကျင်သူတွေဒီကနေ့တင်းနှင်းလာနေမှာပဲဗီတင်ကိုလာပြီးအစိတ်နမူနာကိုရယူမှာဖြစ်တယ်လို့လည်းဆက်ပြောသွားပါတယ်။ရုရှားအစိုးရကဗီတင်တန်တမာ23ဦးကိုနိုင်ငံတွင်းကနေထွက်သွားဖို့ကြေညာခဲ့တယ်လို့အသုံးပြုခဲ့တဲ့အစိတ်ရဲ့အရင်းမြစ်နဲ့ပတ်သက်ပြီးပြောဆိုခဲ့ပြီးတဲ့နောက်မှာတော့ဗီတင်မြေပေါ်မှာရုရှားသရှူဟောင်းကိုအစိတ်ခတ်မှုနဲ့ပတ်သက်ပြီးဗီတင်နဲ့ရုရှားကြားတင်းမာမှုတွေတိုးလာနေပါတယ်ရှင
်။ကတ်လူမျိုးစုနယ်မြေဖြစ်တဲ့ Syria မြောက်ပိုင်း Afrin မြို့ကိုတူရကီဆိုရတပ်ဖွဲ့တွေနဲ့မဟာမိတ် Syria လက်နက်ကိုင်တပ်တွေကထိန်းချုပ်လိုက်ပြီးနောက်ပိုင်းမှာတော့ပျောက်ကြားစစ်ပွဲသစ်ဆင်နွှဲမယ်လို့အတိုက်ခံခဲ့ရတဲ့ Syria ကတ်တွေကချိန်ချလိုက်ပါတယ်။ Syria ကတ်ထိတန်းတာဝန်ရှိသူ Othman Sheikh Issa ကတော့ Afrin တလွှားကကတ်တပ်ဖွဲ့ဝင်တဲ့အားလုံးဟာဒီတူရကီဆိုရတက်တွေအတွက်ထိန်းချောက်မှုကြီးဖြစ်တဲ့ချိန်ချောက်မှုကြီးဖြစ်တဲ့အစီအစဉ်ဖြစ်ဆက်ရှိနေမယ်လို့ပြောခဲ့ပါတယ်။ရန်သူတူရကီတွေနဲ့သူတို့ရဲ့ကြီးစားတွေရဲ့စခန်းတွေကိုအခွင့်အရေးရတိုင်းတက်ခိုက်သွားမယ်လို့လည်းသူကသတိပေးခဲ့ပါတယ်။ Afrin မြို့လယ်မှာတော့မနေ့တနင်္ဂနွေနေ့ကတူရကီနဲ့မဟာမိတ်ဆီးရီးယားလက်နက်ကိုင်တို့ကအလံတွေကိုလှင့်တင်ထားကြပြီးကတ်ပြည်သူစစ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေရဲ့ခုခံမှုမရှိတော့တဲ့ Afrin မြို့ကိုအပြည့်အဝထိန်းချုပ်လိုက်ပြီလို့လည်းကြေညာခဲ့ပါတယ်။ပျော်ရွှင်နေတဲ့တူရကီသမ္မတ Recep Tayyip Erdogan ကတော့အကျန်းဖက်ဝါဒီအများစုကတော့အမီးကုတ်သွားပြီးထွက်ပြေးသွားကြပြီးအာဖရင်မြို့လယ်မှာအကျန်းဖက်ဝါဒီတွေအစားယုံကြည်မှုနဲ့ငြိမ်းချမ်းမှုတင်ကြတာတွေပြန့်လွင့်နေပြီလို့မနေ့တနင်္ဂနွေနေ့မှာပြောခဲ့ပါတယ်တူရကီထဲကနယ်မြေတချို့လည်းပါဝင်မဲ့ကတ်ဒေသတီးခြားခွဲထွက်ရေးတိုက်ခိုက်နေတဲ့ပျောက်ကြားအဖွဲ့ YPG ကတ်လူမျိုးစုလက်နက်ကိုင်အဖွဲ့ကိုကတ်အလို့သမားပါတီရဲ့အစိတ်ပိုင်းဖြစ်တူရကီကမှတ်ယူထားတာပါကတ်လူသမားပါတီ PKK ကိုတော့အကျန်းဖက်ဝါဒီအဖွဲ့တစ်ခုဖြစ်တူရကီအစိုးရဘက်ကသဘောထားပြီးမတရားသိမ်းကြေညာထားတာဖြစ်ပါတယ်ခင်ဗျာ
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 15905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်VOA ရဲ့တင်းနှလာနေညပိုင်းသတင်းလေးကိုနားဆင်နေရတာဖြစ်ပါတယ်ရှင်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ဩစတြေးလျရောက်မြန်မာတွေဒီကနေ့တွေ့ဆုံခဲ့ကြပါတယ်။အစိုးရအနေနဲ့ဒီမိုကရေစီရေးအမျိုးသားရင်ကြားစီရေးကိုအတူတွဲဆောင်ရွက်နေတယ်လို့ဒေါက်တာဆန်းစုကြည်ကပြောဆိုပါတယ်။အမျိုးသားရင်ကြားစီရေးဆိုတာမှလည်းတိုင်းရင်းသားလက်နက်ကိုင်တွေတင်မဟုတ်ဘဲသဘောထားကွဲပြားနေတဲ့အုပ်စုတွေလည်းပါဝင်တယ်လို့ပြောဆိုခဲ့ပါတယ်။ရခိုင်ပြည်နယ်ကနေထွက်ပြေးရသူတွေအရှိန်အပတ်တလို့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ပူးပေါင်းဆောင်ရွက်နေတဲ့အပေါ်မှာလဲဒေါက်တာဆန်းစုကြည်ကအခုလိုပြောဆိုသွားပါတယ်။
အဲ့ဒီကကျွန်တော်ကဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ပူးပေါင်းပြီးဆောင်ရွက်မှာဒီနေဆက်ပါကိစ္စတွေကပြည်နယ်မှာကျွန်တော်တို့ကလည်းအခုပူးပေါင်းပြီးဆောင်ရွက်နေတဲ့လုပ်ငန်းတွေရှိပါတယ်။ဥပမာရှင်စင်ဒုက္ခတွေနဲ့ပြန်မရေးပေါ့နော်။တချို့တွေကဒီဟာမှာဝိဝါဒအမျိုးမျိုးရှိပါတယ်။ကျွန်တော်တို့လူပုံလူမျိုးမကြိုက်တာရှိတယ်မကြိုက်တာဆိုတဲ့အမျိုးမျိုးပေါ့။ဟိုလက်ခံမအောင်ကြိုက်ချာရှိတယ်လက်ခံမလက်ခံမျိုးကြိုက်ချာရှိတယ်ဒီလိုတော့ကျွန်တော်တို့ဝေဖန်တာခံရမှာ
ဒီကနေ့လူထုတွေ့ဆုံပွဲမှာတော့ဩစတြေးလျရောက်မြန်မာယာနဲ့ချီပြီးတော့တက်ရောက်ခဲ့ကြပါတယ်။ဒေါက်ဆန်းစုကြည်ရဲ့ကျမ်းမာရေးကြောင့်မနေ့ပြန်အင်ကာနေမှာကျင်းပဖို့စီစဉ်ထားတဲ့ဆစ်ဒနီမြို့ကလိုအင်အင်စတီကျူမှာလုပ်မဲ့ပွဲကိုတော့ဖျက်ထားပါတယ်။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့ဩစတြေးလျကြားအထူးထိပ်သီးစီဝေးပွဲတက်ဖို့အတွက်ဩစတြေးလျကိုဒေါက်ဆန်းစုကြည်ရောက်ရှိနေတာဖြစ်ပါတယ်ရှင်။
မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်တွေအဆုံးသတ်နိုင်ရည်ရွယ်တဲ့တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံထိပ်သီးဆွေးနွေးပွဲနောက်အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲတွေဘယ်နေရာမှာဘလို့အစီအစဉ်တွေနဲ့သတ်မှတ်ကျင်းပမယ်ဆိုတာကိုသတ္တမန်ရေးရညှိနှိုင်းမှုတွေတွန်းမြင့်လှုပ်ဆောင်နေကြပါတယ်။နျူကလ িয়ার ဖြတ်သိမ်းရေးဆွေးနွေးဖို့အတွက်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ကတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့ကိုရီးယားနှစ်နိုင်ငံကြားထိပ်သီးဆွေးနွေးပွဲသဘောတူထားပြီးနောက်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ပါတွေ့ဆုံနိုင်ရည်ဖိတ်ခေါ်ကမ်းလှမ်းထားတာပါ။အမေရိကန်မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲကျင်းပနိုင်နိုင်ရေးနဲ့ပတ်သက်ပြီးနောက်ထပ်လက္ခဏာတစ်ခုကတော့မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရီယောင်ဟိုကဆွီဒင်နိုင်ငံခြားရေးဝန်ကြီးမာကော့ဝဲလ်စတမ်နဲ့လုံခြုံရေးကိစ္စဆွေးနွေးဖို့ပြီးခဲ့တဲ့သတင်းပတ်ကုံပိုင်းကတွားရောက်ခဲ့တာပါရီယောင်ဟိုရဲ့ခီးစဉ်ကြောင့်အမေရိကန်သမ္မတထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်တို့ရဲ့ထိပ်သီးဆွေးနွေးပွဲတွေကိုဆွီဒင်ဆိုရကကမကထလုပ်မယ်ဆိုတဲ့ခန့်မှန်းချက်တွေထွက်ပေါ်လာခဲ့ပါတယ်ဆွီဒင်နိုင်ငံကဆွေးနွေးပွဲတွေအတွင်းမြောက်ကိုရီးယားမှာဖန်ခံထားတဲ့အမေရိကန်3ဦးကိုပြန်လည်ပေးရတဲ့တူတဲမှုတွေရှိနေတယ်လို့တောင်ကိုရီးယားမီဒီယာကဖော်ပြထားပါတယ်။ပြည်ခဲ့တဲ့သတင်းပတ်ကုံပိုင်းမှာပဲအမေရိကန်ပြည်ထောင်စုဆန်ဖရန်စစ္စကိုမြို့မှာလည်းအမေရိကန်တောင်ကိုရီးယားနဲ့ဂျပန်တို့ကထိပ်တန်းအမျိုးသားလုံခြုံရေးအကြံပေးတွေကိုရီးယားချွန်းဆွယ်နျူကလ িয়ার လုံးဝကင်းစင်ရေးကိုဆွေးနွေးခဲ့ကြတယ်လို့တောင်ကိုရီးယားသမ္မတအိမ်ပြာတော်ကထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။
ဘရာဇီးနိုင်ငံမှာလူခွင့်ရေးသမားလူမဲရှင်းနဲ့အမျိုးသမီးတဦးလှုပ်ကြံခန့်ခဲ့ရတဲ့အတွက်လူတစ်ထောင်ကျော်ချီတက်ဆန္ဒပြခဲ့ပါတယ်။လူခွင့်ရေးရှင်းနဲ့မာရီယာဖရန်ကိုလှုပ်ကြံခန့်ရတဲ့အပေါ်မချိနဲ့သူတွေကဘရာဇီးမြို့တော်ရီယိုဒီဂျနေရိုမြို့ရဲကိုချီတက်ပြီးလူတို့အတန်တိတ်အောင်အခုလိုချင်းချောက်လို့မရဘူးလို့အော်ဟစ်ပြီးမနေ့ကဆန္ဒပြခဲ့တာပါ။ဆင်ရသာရက်ကွက်ကလေးကနေစချီတက်လာတဲ့ဒီဆန္ဒပြသူတွေနဲ့အတူပူးပေါင်းပါဝင်ခဲ့တဲ့တချို့နိုင်ငံရေးသမားတွေကလည်းအခုလိုဖရန်ကိုလှုပ်ကြံခန့်ရတာဟာလူတွေကိုမပြောရဲမဆိုရဲဖြစ်သွားအောင်ချင်းချောင်းလိုက်တာဖြစ်ပေမဲ့ပြောင်းပြန်ရလတ်ပဲခံစားစီရမယ်တနိုင်ငံလုံးကလူတွေတက်တိပိုကြွလာလိမ့်မယ်လို့ပြောဆိုလိုက်ပါတယ်ရှင
်ထေတန်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ဂီထိုင်းနဲ့ကိုဝင်းမင်းတို့ပြောပြခဲ့ကြတာပါ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာရော VOA ရဲ့ Facebook ဆာမျက်နှာကပါတက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။အခုတော့ဆက်သွယ်မေးမြန်းချက်တွေနဲ့သတင်းပေးပို့ချက်တွေကိုတင်ပြသွားပါမယ်။ Sydney မြို့မှာ၃ရက်ကြာကျင်းပပြီးသွားတဲ့ Australia ASEAN ထိပ်သီးညီလာခံအတွင်းမြန်မာနိုင်ငံကရခိုင်ဒေသက Rohingya Muslim တွေပေါ်စစ်တပ်ကလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေလုပ်နေတဲ့လူအခွင့်အရေးချိုးဖောက်မှုနဲ့ပတ်သက်ပြီးတင်းကျပ်တဲ့ဖိအားပေးပြောဆိုမှုတွေမလုပ်ခဲ့တာကြောင့်ဩစတြေးလျဝန်ကြီးချုပ်ကို AI နိုင်ငံတကာလူအခွင့်အရေးအဖွဲ့ကဝေဖန်လိုက်ပါတယ်။မြန်မာစစ်တပ်ကိုအထောက်ပံ့နေဆက်ပေးနေတဲ့ဩစတြေးလျအစိုးရကိုလည်းပြစ်တင်ဝေဖန်လိုက်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီး AI ပြောခွင့်ရပုဂ္ဂိုလ်ကိုဆက်သွယ်မေးမြန်းထားပါတယ်။ဩစတြေးလျအာဆီယံထိပ်သီးညီလာခံအတွင်းရိုဟင်ဂျာဒုက္ခသည်တွေပြန်လည်အခြေချရေးအကြအတဲ့နဲ့ပတ်သက်လို့ဩစတြေးလျဝန်ကြီးချုပ်မာခွန်တန်ဘူးကဒေါ်ဆန်းစုကြည်နဲ့တွေ့ဆုံချိန်မှာတင်းမာတဲ့ပြောဆိုဆက်ဆံမှုတွေလုပ်ရမယ်အစားပျော်ပြောင်းတဲ့ချင်းကပ်မှုတွေလုပ်ခဲ့တဲ့အပေါ် AI ကနိုင်ငံတကာလူအခွင့်အရေးအဖွဲ့ကြီးကစိတ်ပြတ်မိကြောင်း AI အဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ် Olaf Blomqvist ကပြောပါတယ
် We were disappointed by Australia's lack of criticism against Aung San Suu Kyi and the military.
ရန်ကြရီပေါ်မှာလူခွင့်ချူပေါင်းနေရတာနဲ့ပတ်သက်ပြီးတော့မြန်မာစစ်တပ်နဲ့ဒေါ်ဆန်းစုကြည်ပေါ်မှာဝေဖန်ဖြစ်တင်တာမျိုးလုပ်ခဲ့တဲ့ဩစတြေးလျဆူရောက်ကိုကျွန်တော်တို့ AI အဖွဲ့အနေနဲ့အတောကိုစိတ်ပြတ်မိပါတယ်။တကယ်ဆိုလို့ရှိရင်ဒီတက်ကိုပြင်းထန်တဲ့ပြောဆိုတိုက်တွန်းမှုတွေလုပ်ရမှာပါ။ထိပ်သီးညီလာခံအတွင်းပြောဆိုဖို့အခွင့်အရေးရှိပါလျက်နဲ့တိတ်ပြီးတော့မပြောဆိုဘဲနေကြတဲ့ဩစတြေးလျဝန်ကြီးချုပ်ကိုရောအာဆီယံအဖွဲ့ကခေါင်းဆောင်ပိုင်းတွေကိုပါစိတ်ပြတ်မိပါတယ်။
ဩစတြေးလျဝန်ကြီးချုပ်မစ္စတာတန်ဘူးနဲ့ဒေါ်ဆန်းစုကြည်တို့ဟာမတ်လ19ရက်တနင်္လာနေ့ကင်ဘရာမြို့မှာတီးသန့်တွေ့ဆုံခဲ့ကြပြီးအပြူသဘောဆောင်တဲ့ချင်းကပ်မှုနဲ့ဆွေးနွေးခဲ့ကြသလိုရခိုင်မြောက်ပိုင်းဒေသကလူသားချင်းစာနာမှုအကူအညီတွေအတွက်နိုင်ငံတကာရဲ့ပူးပေါင်းကူညီမှုတွေအတွက်ကိုလည်းဆွေးနွေးခဲ့ကြပါတယ်။ဩစတြေးလျအစိုးရဟာမြန်မာတပ်မတော်ကိုစစ်ဘက်ဆိုင်ရာအကူအညီတွေဆက်ပေးနေပြီးဒါဟာမြန်မာနိုင်ငံရခိုင်မြောက်ပိုင်းဒေသကရိုဟင်ဂျာမွတ်စလင်တွေပေါ်စစ်တပ်ကလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားတဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုတစ်ဖက်တစ်လမ်းကအားပေးနေရရောက်တယ်လို့ AI အဖွဲ့ကပြစ်တင်ဝေဖန်လိုက်ပါတယ်။ ဒါနဲ့ပတ်သက်လို့ AI အဖွဲ့ပြောခွင့်ရ Olaf Blomqvist ပြောတာက
Very disappointed that just a couple of weeks ago media reports made it known that Australian government continues to fund
Australia ဆိုရကဒီမှာတမလို့ဆက်ပြီးတော့အကူအညီပေးနေတဲ့ဆိုရကိုပြီးခဲ့တဲ့သတင်းနှစ်ပတ်လောက်ကထွက်ပေါ်လာတဲ့သတင်းတွေအရသိရပါတယ်ဒါကတိတ်ကိုစိတ်ပျက်စရာကောင်းပါလေရခိုင်ဒေသမှာလူမျိုးစုလိုက်ရှင်းလင်းဖက်ရှားရေးလုပ်နေတဲ့မြန်မာစစ်တပ်ကိုဘယ်နိုင်ငံဘယ်အစိုးရကမှအကူအညီထောက်ပံ့မှုမပေးဘဲနဲ့ရက်ဆိုင်ထားမှသာဒီလူခွင့်ချိုးဖောက်မှုတွေကိုအဆုံးသတ်နိုင်မှာပါဒီအကူအညီတွေဟာလူခွင့်ချိုးဖောက်နေတဲ့မြန်မာစစ်တပ်ကိုတစ်ဖက်တစ်လမ်းကအားပေးရရောက်နေပါတယ
်ဒါအပြင်ရခိုင်မြောက်ပိုင်းဒေသမှာဂျုံနေရတဲ့လူသားဘေးအခြေတဲ့အတွက်နိုင်ငံတကာကမြန်မာအစိုးရအပေါ်တင်းမာတဲ့ရည်တည်ချက်နဲ့ဖိအားပေးတိုက်တွန်းမှုတွေကိုသာလှုပ်တင်ကြောင်း Olaf Blomqvist ကပြောပါတယ်ရိုဟင်ဂျာဒုက္ခသည်တွေမူလဒေသနေရာမှာငင်းညမ်းလှုံ့ုံစွာနဲ့ပြန်လည်အခြေချနေနိုင်ရေးအတွက်တေချာအောင်လုပ်ဖို့ဩစတြေးလျအစိုးရကတိုက်တွန်းထားပြီးရခိုင်ဒေသကဒုက္ခသည်တွေအတွက်အကူအညီတွေပေးသွားမယ်လို့ကန့်လန့်ထားပါတယ်ခင်ဗျာ VOA American တန်ကအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်အခုတစ်ခါတော့ဆက်သွယ်မေးမြန်းချက်တစ်ပုဒ်ကိုနားဆင်ရပါမယ်မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးဖြစ်စဉ်မှာဖြစ်ထွန်းတိုးတက်မှုအားနည်းနေတာကြောင့်အစိုးရအဖွဲ့ဝန်ကြီးနေရာတချို့ကိုအပြောင်းလဲတွေထပ်လုပ်သွားနိုင်ပွဲရာရှိတယ်လို့ NLD ပါတီဗဟိုပြည်ချာရေးကော်မတီအတွင်းရင်းမှူးမုံရွာအောင်ရှင်ကပြောကြပေမဲ့အခုချိန်ထိတော့တိသာထင်ရှားတဲ့အစိုးရအဖွဲ့အပြောင်းလဲလုပ်တာမျိုးမရှိသေးပါဘူးဒါနဲ့ပတ်သက်လို့မုံရွာအောင်ရှင်ကို VOA မြန်မာပိုင်းသတင်းတောက်မေခကဆက်သွယ်မေးမြန်းထားပါတယ်
သတင်းတွေကတက်လာလို့လေပြည်တော်စုအဖွဲ့ဝင်ဝင်ကြီးတွေနဲ့ပြည်내တိုင်းအစိုးရအဖွဲ့ဝင်တွေထပ်မံအပြောင်းလဲရှိတယ်ဆိုပြီးသတင်းတွေတက်လာလို့ပါ
ဒီလိုပြောတဲ့ဟာကဒီလို definitely ပြောနေတာမဟုတ်ဘူးသမီးရဲ့ definitely ဘလူတွေပါညာဆိုလို့ပြောတာမဟုတ်ဘူးဘယ်ဌာနတွေပဲအဲ့လိုပြောတာမဟုတ်ဘူးဒီအစိုးရရဲ့နှစ်နှစ်ကျော်ကာလအတွင်းမှာပြန်ပြီးတော့တုံ့ပြန်ကြတဲ့အခါမှာနော်တချို့ဝန်ကြီးဌာနတွေကနှိမ့်နှောင်နေနေတယ်နှိမ့်ကွေးနေတယ်လုပ်ငန်းတွေအဲ့ဒါတချို့အစိုးရဌာနတွေဒီလိုပဲဖြစ်နေတယ်အဲ့တော့ဒါရီယာဟိုအပြောင်းလဲလုတ်တက်တဲ့သဘာဝကိုပြောတာအတမီရဲ့ဒီလိုအပြောင်းလဲမျိုးဆိုတာကတော့နိုင်ငံရေးပါတီမှလည်းပြောင်းတာပဲအစိုးရမှလည်းပြောင်းလဲစီရှိတာပဲအဲ့ဒီသဘောကိုပြောတာပါနော်လူကြီးကိုပြောင်းအောင်ပဲပဲဝန်ကြီးဌာနပြောင်းအောင်ပဲတရားမျိုးမျိုးဒီလို definitely ပြောတာမဟုတ်ဘူးတမီရဲ့သူရေးတဲ့လူကဟိုလူတမီစပါစုဆွဲပြီးတော့ရေးကြတာအဲ့ဒါ
အဲ့တော့လက်ရှိအခြေအနေမှာကောနည်းနည်းအနှောင့်အယှက်မှုတွေရှိနေတဲ့ဝန်ကြီးဌာနတွေရှိပြီဆိုတဲ့အဥ္စာမျိုးကိုအင်ဂျယ်တို့ဒီပါတီအနေနဲ့ပေါ့နော်သုံးသပ်လို့ရနေပြီလား
ဒါကတော့သုံးသပ်နေကြတာပဲလေတော်အောင်သစုကြည်ကလည်းဝန်ကြီးတွေလုပ်တွေပို့ပြီးတော့လုပ်ကြပါလွတ်တော်ကိုယ်စားလေးပို့ပြီးတော့အလုပ်လုပ်ကြပါဒါကဏ္ဍကဏ္ဍတိုက်တွန်းနေတာအဲ့ဒီဟာအဲ့ဒီသဘောပါပဲ
ဟုတ်အဲ့တော့ပါတီရဲ့ဗဟိုညီလာခံကဒီနှစ်အတွင်းပြုလုပ်ဖို့စီစဉ်ထားတယ်လို့လည်းသိ
ပါပါဟုတ်ပါတယ်သိကြပါတယ်သိကြပါတယ်အဲ့ဒါဟုတ်ပါတယ်
အဲ့တော့ဒီလိုမျိုးပါတီဗဟိုညီလာခံအပြီးမှာကောဒါတွေကအပြောင်းလဲဖြစ်လာနိုင်တဲ့အနေအထားမျိုးများရှိပါလားရှင့်
အဲ့ဒီဟာလည်းဒီလိုပြောရမယ်သမီးရဲ့ဒီပါတီညီလာခံကလည်းပါတီရဲ့လုပ်ငန်းကိစ္စတွေကိုဆွေးနွေးကြမှာလေ
ဆွေးန
ွေးကြမှာဟိုအစိုးရနဲ့ပတ်သက်လို့ကတော့အစိုးရကက်ဘိနက်လုပ်ငန်းတွေရပဲကက်ဘိနက်ကပဲဆွေးနွေးကြတာလေညီနိုင်ကြတာဆိုတော့အိန္ဒိယမှာတော့ဟိုတိုက်ရိုက်တော့သူကပတ်သက်မှုတော့ရှိချင်မှရှိပဲသမီးပါတီကလည်းပါတီအလုပ်ကိုသူလုပ်မှာပဲအစိုးရကလည်းအစိုးရအလုပ်ကိုလုပ်ကြမှာပဲအဲ့ဒီသဘောကိုသူကပြောချင်တာပါ။ဟုတ
်ဟုတ်ဒီတရင်ကလည်းခဏခဏကြီးကိုဒီလိုမျိုးထွက်လာတာမျိုးလည်းရှိပါရဲ
့။ဟုတ်ပါဘူးပြောပါ။ဒီ
တော့ဒီပွဲလင်းတစ်ခုလောက်မေးရမယ်ဆိုရင်ဒီအစိုးရဘိုင်းနဲ့ပြည်ပြောင်းလဲမှုကပါတီဘက်ကနေပြီးတော့တကယ်လှုပ်သွားဖို့အစီအစဉ်ရှိထားတာလား။ဒါမို့အဲ့လိုပြည်ပြောင်းလဲမှုလှုပ်ဖို့အတွက်ကိုဟိုတိုင်း limitation အနေနဲ့ဆရာတို့ဘလောက်လောက်ထိများထားထားပါလဲရှင
်။အဲ့ဒီနေရာမှာဒီတို့ကလည်းဒီလိုပြောချင်တယ်။ဟိုပါတီပဲဖြစ်ဖြစ်အစိုးရပဲဖြစ်ဖြစ်ပေါ့လေသူ့ရဲ့ဟိုတက်တန်းပေါ့နော်ဥပမာဆိုတော့အစိုးရဆိုလို့ရှိရင်ငါးနှစ်တက်တန်းပေါ့ငါးနှစ်တက်တန်းမှာအခုတဝက်ကျော်လာပြီတဝက်ကျော်လာတဲ့အခါမှာပြန်ပြီးတော့စီစစ်ကြတယ်စီစစ်ကြတော့တချို့အစိုးရဌာနတွေအစိုးရဝန်ကြီးဌာနတွေကဟိုနှောင့်နှေးနေတယ်နှိမ့်ကွေးနေတယ်အည်သွေးရထင်သလောက်ဖြစ်မလာကြဘူးဒေတာတွေကဒီဒေတာတွေကပေါ်လာတယ်လေဒီသူတို့ရဲ့အတန်တွေကလည်းထွက်လာတယ်အဲ့လိုမျိုးကြလို့ရှိရင်တော့ဒါစဉ်းစားကြရတာပေါ့ဘယ်ဝန်ကြီးဌာနဘယ်လိုအပြောင်းလဲတွေလုပ်တင်တယ်ဆိုတာစဉ်းစားကြရတာအဲ့ဒါကိုပြောတာပါသူ
ဟုတ်ဟုတ်ကဲ့ပါအဲ့တော့ဥပမာအနေနဲ့ဘယ်ဝန်ကြီးဌာနတွေများအငယ်တို့ဟိုစီးစစ်တာများတွေ့ရှိထားတာမျိုးများရှိပါလေ
အဲ့ဒီကတော့အဲ့ဒါတော့တို့ကဟိုမပြောနိုင်သေးဘူးသမီးရဲ့နော်ဒါကတော့သူကက်ဘိနက်ကဒီ limitation ကိုကက်ဘိနက်ကအကုန်လုံးဟိုတည်ပြီးသားပါတို့ကတော့မသိနိုင်ဘူးအဲ့ဒါကတော့
ဟုတ်ကဲ့ပါ
NLD ပါတီပြည်ချာရေးကော်မတီအတွင်းရမှုမုံရအောင်ရှင်ကို VOA သတင်းတော့မေခဆက်သွယ်မေးမြန်းခဲ့တာပါခင်ဗျာ အခုတခါတော့တိုက်ပွဲကြောင့်ရှမ်းရွာသားတွေစစ်ဘေးတန်းရှောင်နေရတဲ့အကြောင်းကိုလည်းပြောပြပါမယ်။ NCA အပြည့်ရဲ့စာချုပ်မှာလက်မှတ်ထိုးဖို့အတွက်တပ်မတော်ကလက်မှတ်ခံသေးတဲ့ TNL တောင်းပလောင်တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပြီးနမ်ပတူမြို့နယ်နားကနားဆိုင်ရွာသား300ခန့်ဟာလာရှိုးမြို့ပေါ်ကိုစစ်ဘေးတန်းရှောင်ကြရပါတယ်။အဲ့ဒီဒေသမှာတိုက်ပွဲဖြစ်ပွားစေအခြေအနေကြောင့်နေရာရင်းကိုပြန်ဖို့မဖြစ်နိုင်သေးဘူးလို့စစ်ဆောင်ရွာသားတွေကပြောပါတယ်။ဒါ့အပြင်ရှမ်းပြည်မြောက်ပိုင်းဒေသအတွင်းတောင်ပိုင်းရှမ်းပြည်တပ်မတော် RCSSSC နဲ့တောင်ပလောင် TNL တပ်ဖွဲ့တို့တိုက်ပွဲကြောင့်ရွာသားတွေစစ်ဘေးတန်းရှောင်နေရဆဲဖြစ်ပါတယ်။ဒီအခြေအနေကိုတော့ VOA ထိုင်းခြေဆိုင်သတင်းတော်နိုင်ကွန်းအိမ်သတင်းပေးပို့ပါတယ
်။ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းဒေသမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသခံကြေးရွာသားတွေဟာဘေးလွတ်ရာကိုဆွတ်ပြေးသိမ်းချောင်နေရတာပါမြမတပ်မတော်နဲ့တန်းပလောင်တောက်ဖွဲ့တို့တိုက်ပွဲကြောင့်နမ်ဘူရူမြို့နယ်နန်းဆန်းကြေးရွာသားတွေဟာလာရှူးမြို့ပေါ်ကဤနိုင်ဖုန်ကြီးကျောင်းမှာဆစ်ပေးသိမ်းချောင်ရောက်ရှိနေတယ်လို့ဆစ်ဆောင်ရွာသားလူကပြောပါတယ
်နော်တပ်မတော်နဲ့ဒီတရားကြီးပလောင်လို့မြောက်ရေးတပ်မတော်တို့တိုက်ပွဲဖြစ်ရတယ်လို့ရွာနာမှာပဲရွာထဲကိုဖြစ်တာရွာထဲမှာလည်းလက်နက်ကြီးတွေလည်းကြားတယ်တချို့အိမ်တွေလည်းထိတယ်အဲအဲတော့တောက်ပြေးမှထပ်ပြီးလာကြတာပေါ့နောက်ဆုံးအမကအနေဖြင့်ရောက်တော့လည်းကျန်တာပေါ့အဲနောက်50လူကြီးရ150ကျောက်မဆန်ကြီးရောပတ်ကူတဲ့ကြီးရိုင်းလေးရှိပါတယ်ဒီနေ့ကတော့နောက်ဆန်ကြီးရောအုပ်စုရဲ့သုံးပွားဆောင်မှာဖြစ်တာမနေ့ရရောတက်ွဲဖြစ်သေးတယ်ခင်ဗျခုလောဆယ်တော့ဘယ်သူမှတော့မကျန်သေးဘူးခင်ဗ
ျဒီကြီးရွာသားတွေဟာမနေ့ကလာရှူးမြို့ပေါ်ကိုတင်းချောင်လာခဲ့တာပါစိုက်ပွဲကြောင့်လွယ်ကြီးနဲ့နားဆိုင်ရွာသား300ကျော်ဟာလာရှူးမြို့ပေါ်ကိုစစ်ဘေးတန်းချောင်ရောက်ရှိနေတယ်လို့လာရှူးမြို့အကူအညီပေးရေးဖွဲ့ဝင်ကိုမြင့်မော်ကပြောပါတယ
်။စစ်ပွဲကိုနေနေတုံးအနောက်ပိုင်းတစ်ချီခရိုင်ကျောင်းမှာကတော့98ယောက်လွယ်ကြီးရွာကနေရောမှပြေးလာကြ။အဲနောက်ပြီးသာကနာ2500မှာကအယောက်20ဒီရှင်းိုင်းမှာတော့အိမ်အောင်စု50ပေါ့ဗျာ158ယောက်ပေါ့လူကြီးကတော့ခုလုံးလုံးလည်း300ကျော်လောက်တော့ရှိမှာပေါ့
။စစ်ဆောင်တွေစားထောင်းနေထိုင်ရေးသွက်တော့လာရှူးမြို့အကူအညီပေးရေးဖွဲ့တွေကနေတာဝန်ယူနေတယ်လို့သူကဆိုပါတယ်လက်ရှိနာဆန်းကြီးရွာအုပ်စုဘက်မှာတပ်မတော်နဲ့တအားမလောင်တပ်ဖွဲ့တို့စစ်ရေးတင်းမှန်နေတဲ့အခြေအနေကြောင့်စစ်ဆောင်ရွာသားတွေနေရပြန်ဖို့မဖြစ်နိုင်သေးတဲ့အခြေအနေမှာရှိနေပါတယ်အလားတူတောင်ပိုင်းချမ်းပြည်တပ်မတော် RCSSSC နဲ့တအားမလောင်တပ်ဖွဲ့တို့တိုက်ပွဲကြောင့်ကြောင်မဲမျိုးတွင်းမှာလည်းတော်ဖယ်ကြီးရွာနီးကောင်ပုံဦးကြီးရွာသားစစ်ဆောင်200ကျော်ရောက်ရှိနေတယ်လို့ဝမ်မောကူညီပေးရေးဖွဲ့ခေါင်းဆောင်ကူမျိုးကပြောပါတယ
်ကြောင်မဲမှာတော့ကျွန်တော်တို့တနည်းကခေါ်လာတဲ့ညာကျော်ရဲ့အခုနောက်ထပ်မနေ့ကကျွန်တော်တင်ထိုင်ရတာကတော့မိုင်းလော့မှာကဖြတ်ဖြတ်လာတဲ့အယောက်20လောက်တော့လာနေပြီလို့တော့ပြောရကြ။တ
ောင်ပိုင်းရှမ်းပြည်သမတော်နဲ့တန်းပလောင်သဖွဲ့တို့ဟာဒီလ10ရက်နေ့ကနေဒီကနေ့ထိတိုက်ပွဲရက်ဆက်စုစုလို့ဖြစ်ပွားနေတာပါ။ဒီကနေ့တိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်ပြီးစီအန်အယ်လီပြန်ကြားရေးအရာရှိပုံမှုတိုင်းကျော်ကအခုလိုပြောပါရယ်။
တို့ကတော့ဒီမနေ့နည်းနည်းတော့ပြန်ဖြစ်တယ်အာဆီယက်တက်တဖွဲ့နဲ့ကျွန်တော်တို့အပေါ်ချင်ကြောင့်မင်းနဲ့နမ်တန်နဲ့ဆက်မှာလေဒီနေ့ခွန်လိုက်လောက်မှာခွန်ကိုရရဲ့အထက်တော်ရောဒီဘက်မှာတော့နည်းနည်းပြန်ဖြစ်တယ်ဒီစရာတော့မတရားသေးဘူ
းမလ23ရက်နေ့တုန်းကကြောင်မဲမျိုးနဲ့သော်ဖယ်ကြီးရွာတင်လက်နဲ့ကြီးပစ်ခတ်ခံရမှုကြောင့်ရော်ရန်ဦးသိဆုံးပြီးသုံးဦးတန်ရန်ရရှိခဲ့တယ်လို့နေအိမ်6အိမ်မိလံကျွမ်းခဲ့ပါတယ်လက်ရှိတော်ပဲကြေးရွာသားတွေဟာစစ်ဖြစ်ပွားတဲ့ဒေသမှာပိတ်မိနေဆဲဖြစ်ပြီးနေရာကနေသိမ်းချောင်ဖို့အခွင့်မသာသေးပါဘူး။ဒါပြင်မလ10ရက်နေ့တုန်းကနမ်ဘူရူမြို့နယ်တွင်ဖြစ်ပွားခဲ့တဲ့နှစ်ဖက်စိုက်ပွဲတွင်နမ်ဘူရူမြို့ပေါ်စစ်ရှောင်200ကျော်ရောက်ရှိနေတာပါ။ဒီစစ်ရှောင်တွေနေတိုင်းစားတောက်ရေးအခက်အခဲချင်းတွေကိုတော့စစ်ရှောင်စခန်းတာဝန်ခံဦးအောင်စမ်းမြစ်ကအခုလိုပြောပါရစေ။
128ရောက်စစ်ရှောင်တက်တူးတာလည်းမရှိဘူးဗျ။ကျွန်တော်တို့စစ်ရှောင်ပုံပြရတဲ့ပြင်ထားတာနေပါလေ။လက်ရှိ128ရောက်မှာကျွန်တော်တည့်ရက်ကိုဆန်နှပိုင်းပြောတော့ကုန်ပါဦးဗျ။ဒီစီကမယ်ကျွန်တော်နည်းနည်းခက်လာမယ်။
ရှမ်းပြည်နယ်တွင်ဖြစ်ပွားနေတဲ့ပြည်ပကကြောင့်နေရကနေသိမ်းချောင်နေတဲ့စစ်ပြေးဒုက္ခတွေတွေကိုဒေသခံလူရှင်တွေနဲ့မြို့နယ်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချစားရေးအဖွဲ့တွေကနေကူညီထောက်ပံ့မှုတွေပေးဆောင်နေပါတယ်။ရှမ်းပြည်မြောက်ပိုင်းဒေသမှာတောင်ပိုင်းရှမ်းပြည်သမတော်နဲ့တန်းပလောင်သောက်ဖွဲ့တို့ကြားအငင်းပွားဖွယ်ရနေမြေပိုင်ဆိုင်မှုပြဿနာကြောင့်2015ခုနှစ်နိုဝင်ဘာလ28ရက်နေ့ကစပြီးနှစ်ဖက်သက်တည်စိုက်ပွဲဖြစ်ပွားလာခဲ့ပါတယ်။နဖက်ပြည်ပခတွေဖြေချော့နိုင်ဖို့ဒီနှစ်ဆန်းမှာပရမကျိန်တွေ့ဆုံဆွေးနွေးခဲ့ပေမဲ့လည်းဆုံးဖြတ်ချက်မချနိုင်သေးသလိုဒီလ10ရက်နေ့ကစပြီးစိုက်ပွဲတွေဆက်စိုက်ဖြစ်ပွားလာခဲ့ပါတယ်။ဒီလိုစီရေပြည်ပခတွေတင်းမာလာနေခဲ့လို့ထောင်နဲ့ချီတဲ့ဒေသခံကြေးရွာသားတွေလည်းစိုက်ပွဲလို့ရဒေသဘက်ကိုစစ်ပြီးတင်းချောင်နေကြရပါတယ်ခင်ဗျာ
။ VOA သတင်းတော်နိုင်ကွင်းရင်ဖြစ်ပါတယ်။အခုတခါတော့ကြောင်မြတ်ဥပဒေကျမ်းကိုဘာကြောင့်ကန့်ကွက်နေကြသလဲဆိုတာကိုတင်ပြပါမယ်။တို့တော်မှာတင်သွင်းထားတဲ့2019မြမကြောင်းမြေရတနာဥပဒေကျမ်းမှာပါဝင်တဲ့အချက်လက်တွေကိုလက်မခံနိုင်တာကြောင့်ကချင်ပြည်နယ်ကလူမှုအဖွဲ့အစည်းတချို့ပူးပေါင်းပြီးဖားကန်မြို့နယ်မှာဒီကနေ့မနေ့ပိုင်းကဆန္ဒပြကြပါတယ် VOA သတင်းတော့ကိုဇော်ထက်ကသတင်းပေးပို့ထားတာပါ
2019ကျောင်းမဲ့ရေနနာဥပဒေကြမ်းအားတဝါပဝင်ရှင်ထိန်းသိမ်းမှုအပိုင်းနဲ့တနင်္လာနေ့ကြောက်ထုတ်လို့ရလုပ်ငန်းတွေအပေါ်ထည့်သွင်းစဉ်းစားထားတဲ့အပိုင်းမှာအားနည်းချက်တွေရှိနေရကြောင်းကချင်ပြည်နယ်ကအဖွဲ့အစည်းတချို့ပူးပေါင်းပြီးဖားကန့်မြို့မော်ဝမ်းရပ်ကွက်ကကြောက်တိုင်ခွဲမှာဒီကနေ့မနက်ကစမ်းသပ်ထုတ်ပေါ်ကြပါတယ်။ဥပဒေကြမ်းမှာပါဝင်တဲ့နိုင်ငံတော်နဲ့လုပ်ငန်းရှင်တွေအကျိုးတူပူးပေါင်းဆောင်ရွက်နိုင်တဲ့ဧက50လုပ်ကွက်ကို10နှစ်သက်တမ်းလုပ်ခွင့်ပေးထားတဲ့အပေါ်ဒေသခံတွေကတောင်းဆိုချက်ရှိချက်တောင်းဆိုပြီးစမ်းသပ်ထုတ်ပေါ်ခဲ့တာဖြစ်တယ်လို့ပူးပေါင်းပါဝင်သူတဦးဖြစ်တဲ့တဘာပုံရှင်ထိန်းသိမ်းဆောက်ရှောက်ရေးအဖွဲ့ Greenland တောင်ခံဦးနောင်လက်ကအခုလိုပြောပါရယ်
သူတို့ဒီကြောက်မြဥကြီးနဲ့ပတ်သက်ပြီးတော့ပြင်ဆင်တယ်ဒါပေမဲ့လည်းအကြီးကလုတ်ခွက်တွေကိုသူတို့ကရက်ဆိုင်ခြင်းမရှိဘူးနော်2006မှာတော့လည်းကျွန်တော်အဲ့ဒါလုတ်ခဲ့တယ်လေလုတ်ခဲ့တော့အခုနောက်ပိုင်းလည်းအခုဒီ2018မှာလည်းဒီဥပဒေပြင်ဆင်တဲ့မူကြားမှာအကြီးကလုတ်ခွက်ဆိုပြီးတော့ဧက50ပုံကလာတယ်တက်တာ10မြစ်ဆိုရဲလာတယ်အဲ့ထဲမှာကျွန်တော်ပြပတော့မဟုတ်ဒီဒီနမပြပလုပ်ငန်းရှင်များလည်းပါဝင်နိုင်တယ်ဆိုတဲ့အတိုင်းတာပေါ့အဲ့ဒါကျတော့ကျွန်တော်တို့ဒီကချင်မှာရှိတဲ့ဒီလူထုရတန်တွေကဟုတ်ကြည်ကြောင်အောင်ဖြစ်လာတော့ဗောနော်ဒီဖောက်ဆန်ဒေတာမှာရှိတဲ့လူထုတွေအတွက်တော့ဒီဥပဒေကကျွန်တော်တို့အဝင်ခွင့်ရမဖြစ်တဲ့အပြင်ကျွန်တော်တို့ကဟိုအငတ်ဘေးစိုက်ကင်ရောက်နေတဲ့ပုံစံဖြစ်နေအခုတော့မှကျွန်တော်တို့နနစ်သုံးနှစ်တူးဖို့တကယ်အကြီးစားတူးဖို့တော့မှ၆ကကုန်ခံနေတဲ့အချိန်မှာဒီလုတ်ွက်ဧက50တန်းကြံတော့တိုးလိုက်တော့ကျွန်တော်တို့ကမခံမရနိုင်လည်းဖြစ်နေအကြောင်းအဲ့ဒီလုတ်ွက်ဒီလုတ်တော်အဲ့ဒီဥပဒေမူကြမပင်ခင်ကျွန်တော်တို့ကအဓိကရွေးချက်ကဆန္ဒထုတ်ဖို့ရတယ်ဆိုတော့အဲ့ဒါပေါ့နော်အဓိကအသိပဲအဲ့ဒါပါပဲ
2019ကြောင်းမဲ့ရင်တော်ဥရီချန်ကိုမြို့သားလွှတ်တော်မှာဆွေးနွေးခဲ့ရဖြစ်ပြီးပြည်သူ့လွှတ်တော်မှာဆက်လက်ဆွေးနွေးသွားဖို့လည်းရှိနေပါတယ်ဒေသခံတွေတနက်တပိုင်းလုံခွင့်ရဖို့အတွက်ဒီဥရီချန်မှာထည့်သွင်းပြဌာန်းထားတာမျိုးမရှိတဲ့အတွက်သဘောမတူနိုင်ကြောင်းကိုဒီဥရီချန်ဖော်ဆောင်ရေးကော်မတီမှာပါဝင်တဲ့ဖားကတ်မဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်ဆိုကပြောပါတယ
်ဟုတ်ကဲ့ခင်ဗျာအဲ့ဒီဥရီကနားရဟိုအဆုံးမတတ်သေးဘူးလေကျွန်တော်တို့ပြည်သူ့လွှတ်တော်ကိုဒီကိစ္စအောင်မဆွေးနွေးရသေးဘူးဗျာအကြီးစားကိုကျွန်တော်ကိုယ်တိုင်ကလည်းလက်မခံဘူးတဘောလည်းမတူပါဘူးเนาะဒါကိုလည်းကျွန်တော်တို့ဒီဒီကော်မတီဟိုကနေတရားစနစ်နဲ့ဘာမှမရှိရင်ကော်မတီကျွန်တော်ကိုယ်တိုင်လည်းပြောပြီးပါပြီเนาะဒီမှာလာကြမှာအဲတို့ကော်မတီကနေကျွန်တော်ဒီမှာဆွင်းရှင်းလာတဲ့ခါမှာလည်းဒီကိစ္စကိုဒီလိုလေးကနေတင်ပြကြတာလေးတွေရှိပါတယ်ဥပမာပြောမယ်ဆိုတကယ်ထွက်နေတဲ့အဲကြောက်နေရတဲ့ကုံတော့မယ်ဒါဟုတ်ပါထပ်ပြီးပြေးမယ်ဆိုကျွန်တော်ဒီမှာကြောက်သိမ်းရကျွန်တော်တို့တိတ်ပြီးမှတော့ကြောက်ရမယ်နေတာဖြစ်တယ်အဲ့တော့ဒါဟုတ်နိုင်ငံသားကြီးနှိမ့်လာမှုပဲပြောပြောဘာပဲပြောပြောဘယ်သူနဲ့မှလုံးလုံးဒီကလုံးတာဒီကြောက်သိမ်းကိုဒီကဆင်းဝင်စားလာကအမေရိကန်လည်းမဟုတ်ဘူးအင်္ဂလန်လည်းမဟုတ်ဘူးတရုတ်ပဲလာလို့မယ်နိုင်ငံသားကလာလို့မယ်ဆိုတော့တရုတ်ပြည်ပဲလာလို့မှာအဲ့တော့ဒီကိစ္စကိုတော့ကျွန်တော်အနေနဲ့လုံးဝတဘောမတူဘူးလို့ပြောချင်တယ
်ဖားကန်ဒေတာမှာကြောက်ထုတ်လို့ရကုမ္ပဏီပေါင်း300ဝန်းကျင်ရှိပါတယ်ဒီနေ့စန္ဒထုတ်ပေါ်ပွဲမှာအကြီးစားလုတ်ကွက်ပေါက်ပြောက်ဖို့ကြောက်မြတ်ဥပဒေကြမ်းပြန်လည်ပြင်ဆင်ဖို့စံရဲနေရကန့်တတ်ဖို့24နာရီပတ်လုံးစည်ရန်နေရအသုံးမပြုဖို့နိုင်ငံသားတိုင်းကြောက်မြတ်တူဖို့ခွင့်ရရှိဖို့တိုင်းသားတွေဒန်းသူလုတ်ခွင့်ရရှိဖို့တက်တန်းလုံလုတ်ကွက်တွေမှာသဘာဝပတ်ဝန်းကျင်ပြန်လည်ထိန်းသိမ်းဖို့ဒေသခံရေမစေးလုတ်သားတွေအနေကင်းရှင်းဖို့စရဲ့အချက်၈ချက်ကိုတောင်းဆိုခဲ့တာဖြစ်ပါတယ်။2019ကြောင်းမဲ့ရေနာဥပဒေကြမ်းအတိမပြုတ်နိုင်ဖို့ကချင်ပြည်နယ်မှာရှိတဲ့လူမှုရေးဖွဲ့စည်းပေါင်းစုံကမြကြီးနားမြို့မှာအခုနှစ်နှစ်လပိုင်းကပထမဆုံးအကြိမ်ဆန္ဒထုတ်ဖော်ခဲ့ပါတယ်။ဒီနေ့ဖားကန့်မြို့မှာဒုတိယအကြိမ်ဆန္ဒထုတ်ဖော်ကြတာဖြစ်ပြီးလူရေ900ဝန်းကျင်လောက်ပါဝင်ခဲ့ကြပါတယ်။
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးနေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုရူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ဒီအမေရိကန်တန်ကတနင်္လာနေ့ညဘက်အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်။မကြာခင်မှာတော့စီးပွားရေးကဏ္ဍတက်တန်ရောင်သတင်းလွှာဘလော့ဂါတွေပြောသမျှနဲ့သူယုံကြည်ရာအပတ်စဉ်ကဏ္ဍတွေကိုနှားဆင်ရဖို့ရှိပါတယ
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှาศင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေနေ့မှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့တနင်္လာနေ့ညပဲအစီအစဉ်တွေကိုည10နာရီအထိလိုင်းနိုမီတာ25 kHz 11965လိုင်းနိုမီတာ32 kHz 9329လိုင်းနိုမီတာ58 kHz 585တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ရွယ်အတွင်းမှာတော့စီးပွားရေးကဏ္ဍသက်တမ်းရောင်သတင်းလွှာဘလော့ဂါတွေပြောသမျှနဲ့သူယုံကြည်ရာအစီအစဉ်တင်ဆက်တဲ့အခါမှာတော့
မြန်မာပြည်မှာယခုလက်ရှိများပြားစွာတန်ငယ်မရိမှုတွေကိုနေရာအနှံ့အပြားဖြစ်နေတာကိုမိခင်တယောက်အနေနဲ့တွေ့ရမြင်ရတာကျွန်မများစွာစိတ်မကောင်းဖြစ်မိပါတယ်ရှင်။ရွယ်မရောက်သေးတဲ့သမီးလေးရှိရဲ့မိခင်ဖြစ်လို့
ရန်ကုန်မြို့ကမိခင်တဦးဖြစ်တဲ့ဒေါ်အေးသဇင်ရဲ့ယုံကြည်ရာတွေကိုနောက်ပိုင်းမှာတင်ဆက်သွားဖို့ရှိပါတယ်။အခုတော့စီးပွားရေးကဏ္ဍအလှည့်ရောက်လာပါပြီ။ NLD ပါတီဦးဆောင်တဲ့အစိုးရတက်လာကလေးကစီးပွားရေးပိုင်းနဲ့ပတ်သက်ပြီးမှန်ကန်တဲ့လှုပ်ဆောင်ချက်တွေပါတီများရှိထားပြီးပါပြီလေအစိုးရအနေနဲ့အခုချိန်ထိမလုံနိုင်သေးတာကရောဘေကန္တာတွေရှိနေပါသလဲလူတို့အတွက်စီးပွားရေးအကျိုးသက်ရောက်မှုတွေမြင်ရဖို့ဘယ်လောက်ကြာကြာစောင့်ရအောင်လဲဆိုတာနဲ့တိုင်းပြည်စီးပွားရေးဘယ်လိုလမ်းကြောင်းပေါ်မှာရှိနေသလဲဆိုတာလေးနဲ့ပတ်သက်ပြီးသုံးသက်ချက်ဆောင်းပါးရေးသားထားသူကြီးပြူကြီးမဲ Facebook စာမျက်နှာကိုတီထောင်သူတွေတဲကတူဦးဖြစ်တဲ့ကိုကျော်စောခိုင်ကို VOA ကိုကျော်ကျော်သိန်းကဆက်သွယ်အမိန့်မြန်ထားပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာတင်ပြထားပါတယ
်။အစိုးရကတက်လာတော့အဓိကအဂျင်ဒါကငြိမ်းချမ်းရေးလိုမျိုးဖြစ်တော့2016မှာတော့တိတ်အများကြီးမတွေ့မိဘူးပေါ့ဗျာ။2019ရောက်လာတဲ့အခါမှာတော့တချို့သတင်းတွေစတွေ့ရပါတယ်။အရေးကြီးချက်တင်ရတာဦးတောက်လျှောက်ပြောလာတဲ့မက်ခရိုစီးပွားရေးကိုငြိမ်အောင်လှုပ်လာနိုင်တယ်။နောက်ပြီးတော့အဲ့ဒါနဲ့ဆက်ဆက်ပြီးတော့ micro စီးပွားရေး reform ပေါ့ဗျာဒီစီးပွားရေးကဏ္ဍပြုပြင်ပြောင်းလဲမှုတွေအတွက်ကမ္ဘာ့ဘဏ်ကနေတစ်နှစ်ကိုဒေါ်လာတန်း200နဲ့6နှစ်ကူညီရမယ်ဆိုတော့သဘောတူစာချုပ်မျိုးတွေလည်းချုပ်ထားပြီးသွားပါပြီဒီနှစ်ဥပိုင်းမှာပေါ့နော
်စီးပွားရေးနဲ့ပတ်သက်တဲ့ဥပဒေပိုင်းမှာဆိုရင်2019ခုနှစ်မတ်လမှာမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုဥပဒေအသစ်ထွက်လာတာဒီဇင်ဘာလမှာကုမ္ပဏီများအဲ့ဥပဒေအသစ်ထွက်လာတာတွေကိုကိုကျော်စောခိုင်ကထောက်ပြပါတယ
်ပထမတစ်ခုကနိုင်ငံရင်းနှီးမြှုပ်နှံမှုကိုလမ်းဖွင့်ပေးတဲ့ဟာအခုဒုတိယတစ်ခုဖြစ်တဲ့ကုမ္ပဏီများဥပဒေတိကျတော့နိုင်ငံခြားကုမ္ပဏီတွေနဲ့ပြည်တွင်းကုမ္ပဏီတွေဘယ်လိုပေါင်းနိုင်မလဲဆိုတဲ့ဟာတွေကပိုပြီးရှင်းရှင်းလင်းလင်းဖြစ်လာတယ်လို့ပြောကြတယ်။ဒီဥပဒေတိက ADB အကူအညီနဲ့ဆွဲထားတဲ့ဟာဆိုတော့တခြားနိုင်ငံတွေရဲ့အတွေ့အကြုံကောင်းတွေလည်းပါလာတယ်ဆိုတဲ့သဘောပေါ့နော်။ဒီဥပဒေကဒါပေမဲ့ဒီနှစ်ဩဂတ်တရနေ့ကျမှစပြီးအသက်ဝင်မှာအကျိုးကျေးဇူးအနေနဲ့ဥမာရန်ကုန် Stock Exchange လိုနေရာမျိုးမှာနိုင်ငံခြားသားရင်းနှီးမြှုပ်နှံမှုတွေဝင်လာနိုင်တဲ့သဘောရှိပါတယ်။
နောက်တစ်ချက်ကတော့ဘန်နာနှစ်ကာလအပြောင်းလဲလုပ်ထားတာပါမြန်မာနိုင်ငံရဲ့ဘန်နာနှစ်ကိုတောက်လျှောက်သတ်မှတ်လာတာကနှစ်တစ်နှစ်ရဲ့ EBL တရနေ့မှာစပြီးနောက်နှစ်မတ်လ30ရက်နေ့မှာအဆုံးသတ်ပါတယ်အခုပြောင်းလဲသတ်မှတ်လိုက်တဲ့ဘန်နာနှစ်အသစ်အရာဆိုရင်အောက်တိုဘာလတရနေ့မှာစပြီးစက်တင်ဘာလ30ရက်နေ့မှာအဆုံးသတ်မှာပါဒါနဲ့ဆက်ဆက်ပြီးလွှတ်တော်မှာအစိုးရအသုံးစရိတ်တွေတောင်းခံထားတာတွေနဲ့ပတ်သက်လို့ကိုကျော်စောခိုင်ကအခုလိုရှင်းပြပါဗျာအ
ဲ့တော့အရှိလာမဲ့ April to October 6လမှာသူကဘတ်ဂျက်အရင်လိုတနှစ်မဟုတ်ပဲ6လသာသက်ခွဲရမယ်တဲ့ဘောဖြစ်သွားတယ်။အဲ့ဒီအတွက်ပြည်တော်စုအစိုးရကလွတ်တော်မှာသူက7ဘီလီယံတပေါင်းကျော်တောင်းထားတယ်ဗျ။ဒါအခုဒီ January မှာဒါစီမံပဏာဝင်ကြီးကတောင်းထားတယ်။အဲ့ဒီထဲမှာအများစုဖြစ်တဲ့28ရာခိုင်နှုန်းကျော်ကျော်စီမံပဏာသုံးမယ်လို့တောင်းထားတယ်။ဘဒုရလိုက်တာစွန့်အင်ပေါ့။သူလည်းဘီလီယံ1000ကျော်သုံးမယ်။နောက်တတိယအနေနဲ့မှာဘီလီယံ1000ကျော်ကိုတက်ကသုံးမယ်လို့တောင်းထားတာရှိတယ်။ဆိုလိုတာဒီ budget ခွဲငွေတွေမှာပါအပြောင်းလဲဖြစ်လာတယ်။အဲ့ဒါကကောင်းတဲ့အပြောင်းလဲလို့ကျွန်တော်ယူဆတယ်
။စီမံကိန်းပိုင်းမှာလည်းစီမံကိန်းကြီးတွေထွက်လာပြီးအဲ့ဒီထဲကမှအဓိကကတော့လျှက်စင်တဲ့စွန့်အင်ပိုင်းဖြစ်တယ်လို့ပြောပါတယ
်။ LNG project တွေလာအောင်မယ်။ LNG project ဆိုတာက liquefied natural gas ပေါ့ဗျာ။ကျွန်တော်တို့လွယ်အောင်ပြောရလို့ရှိရင် gas ကိုသုံးပြီးတော့လျှက်စစ်တာအထုတ်မှာ။အခုသူတို့၄နေရာယာထားထားတယ်ရန်ကုန်တိုင်းမှာအလုံးအဲဒီတိုင်းမှာကျွန်တော်ချောင်းတာနာမှာမီးလောင်ကြိုင်ဆိုတာရှိတယ်။ပြီးရင်တဝဲမှာနောက်တစ်ခုကရခိုင်မှာဆိုလို့ရှိရင်ကြောက်ရှိပေါ့။အဲတော့ဒီ gas လျှက်စစ်တာထုတ်တာနဲ့ပတ်သက်လို့ကျွန်တော်တို့ဒီရေအားတို့ကြောင့်မီးသွေးသမားတို့ကလည်းကန့်ကွက်ထားတာလေးတွေရှိတာပေါ့။အဓိကတော့ဈေးကြောင့်ပေါ့။ဒါမဲ့ဘာပဲဖြစ်ဖြစ်ဒီစွမ်းအင်နဲ့လျှက်စစ် project ကြီးတွေကစတော့မယ်ပေါ့ဗျာ။ဒါတွေက ကောင်းတဲ့အပြောင်းလဲတွေလို့အစိုးရရဲ့အားစိုက်ထားတဲ့အပြောင်းလဲတွေလို့ကျွန်တော်မြင်ပါတယ
်။အစိုးရကအားစိုက်ထားတယ်လို့ဆိုတဲ့အပြောင်းလဲတွေရှိတယ်လို့အစိုးရအနေနဲ့လှုပ်တင်ပါလျက်နဲ့မလှုပ်သေးတာမလှုပ်နိုင်သေးတာတွေထဲမှာအဓိကတစ်ခုကလေယာဉ်မြေပြုပြင်ပြောင်းလဲရေးနဲ့မြေယာဆိုင်ရာပြဿနာတွေဖြစ်တယ်လို့ကိုကျော်စောခိုင်ကပြောပါတယ်။နောက်တစ်ခုကတော့စီးပွားရေးနဲ့ပတ်သက်ပြီးအရေးပါတဲ့အချက်လက်တွေကိုတရားဝင်ထုတ်ပြန်မှုအားနေတဲ့အတွက်လူမှုအမြင်ကိုဝေဝါးစေတာကြောင့်ဒါကိုခွင့်ကောင်းယူပြီးဆိုရှယ်မီဒီယာခေတ်မှာအစိုးရကိုတိုက်ခိုက်ခွင့်ရစေတယ်လို့ထောက်ပြပါရယ်။ဒါအပြင်အစိုးရဖွဲ့ပြုပြင်ပြောင်းလဲရေးကိုပြန်ပြီးချိန်ဆဖို့သူကအကြံပေးပါရယ်
။ဘျူရိုကရေစီရန်တရားဟောင်းအသားကျနေတယ်ဆိုတဲ့ကိစ္စလည်းအင်တာဗျူးတစ်ခုမှာစီဝိုင်းအကြံပေးရှောင်းတာမဲကပြောထားတာရှိတော့ဒီအပိုင်းတွေကိုပြန်ပြီးတော့ပြုပြင်နိုင်မှုလိုတယ်လို့ထင်တယ်။နောက်ကျွန်တော်အမြင်တစ်ခုကတော့ပြည်ပမှာရောင်းတဲ့ဗမာနိုင်ငံသားတွေအတွက်ဒီရင်းနှီးမြှုပ်နှံမှုစီဝေးပေါ် investment foreign comment လည်းတူတယ်အဲ့လိုဟာမျိုးတစ်ခုလောက်လုံးနိုင်ရင်ကောင်းမယ်ထင်တယ်နေပြည်တော်မှာဝင်ကြီးဌာနပေါင်းစုံဒါမှမဟုတ်ဟိုအတိုင်းဒေသကြီးနဲ့ပြည်နယ်ကြီးအပါလာပြီးသူတို့ရှိမှရှိတဲ့လှုပ်ချင်တဲ့ project တွေကိုချပြမယ်ဆိုလို့ရှိရင်နိုင်ငံသားမှရောက်နေပမာနိုင်ငံသားပမာနိုင်ငံသားဆိုရင်ကျွန်တော်တခြားနိုင်ငံသားခံယူသွားလဲကျွန်တော်အမြင်ဒါပမာနိုင်ငံသားပဲသူတို့တွေကဟိုအရင်အနည်းနဲ့နည်းပညာဟာပြည်ထဲမှာလက်ရှိရှိနေတဲ့လုပ်ငန်းသမားတွေနဲ့ပေါင်းစည်းသွားနိုင်လို့ကျွန်တော်ထင်တယ်ဗျာ။ဥပမာမြန်မာပြည်ကြီးပဲမလုံနိုင်ဘူးဆိုရင်လည်းနိုင်ငံသားမှရှိတဲ့မြန်မာတွေကသူတို့ဘာသာသူတို့နိုင်ငံသားအရင်းနှီးနဲ့မီးပညာကိုရှာပြီးသွင်းလာနိုင်တယ်။ဒီဟာကုလနိုင်ငံရေးအခင်းကျင်းတဲ့ဒီနိုင်ငံသားရင်းနှီးမြှုပ်နှံမှုမျှော်နေရတဲ့အချိန်မျိုးမှာအဖြေတစ်ခုများဖြစ်မလားလို့စဉ်းစားကြည့်နိုင်ပါလား
။သူရဲ့ဆောင်းပါးထဲမှာရေတိုမှာစီးပွားရေးပြည်လည်လာပြီလို့ကြားရဖို့မရှိဘူး။ပြည်လည်မှုကမိုက်ခရိုအဆင့်ထိရောက်ဖို့တနည်းအားဖြင့်လူလူတရာလုံးချောင်းလရနဲ့လမ်းပေါ်မှာအကျိုးသက်ရောက်မှုတွေမြင်ရဖို့လူနိုင်သေးတယ်လို့ရည်ထားပါတယ်။ဒီတော့ကလူလူတရာလုံးတွေအကျိုးသက်ရောက်ဖို့ဘယ်လောက်အကြဆုံးဘယ်လောက်အမြန်ဆုံးစောင့်ရမယ်လို့များသူကမြင်ထားပါတယ်
။ကျွန်တော်အမြင်ပေါ့နော်ဒီသက်တမ်းမှာတော့အခုလိုပြင်းစင်တွင်းတိုင်ရင်နဲ့ပဲပြီးသွားနိုင်ပါလေ။ဘာလို့လဲဆိုတော့တစ်ဖက်မှာလည်းနိုင်ငံရေးအနေနဲ့ရခိုင်ကိစ္စတို့တခြားအချက်တဲတွေကိုရှင်းနေရတာတွေရှိသေးတော့အဲ့တော့အစိုးရအနေနဲ့ကြတော့ရရှိပြည်သူအကျိုးစီးပွားကိုကြည့်ပြီးဒီ project တွေတခြားဟာတွေလုပ်နေတယ်ဆိုပေမဲ့လက်ရှိမှာလူတွေရဲ့စီးပွားရေးနှိမ်ချမှုနဲ့အစိုးရပေါ်မျှော်လင့်ချက်တွေကိုလည်းထက်တွက်ဖို့လိုမယ်နိုင်ငံရေးပါတီတစ်ခုအနေနဲ့လည်း2020ဆိုတဲ့ဟာကသူတို့စဉ်းစားမဲ့ကာလတစ်ခုလို့ကျွန်တော်ထင်တယ်ဒီတော့ကျွန်တော်ထင်အစိုးရကယာယီဖြေတွေရှာလိမ့်မယ်လို့ယူဆတယ်အဲ့တော့ဒီတက်တန်းမှာတကယ်အခြေခံကောင်းတဲ့အုံမြစ်တွေကိုချနိုင်ပြီဆိုရင်နောက်တက်တန်းပထမတစ်နှစ်နှစ်နှစ်လောက်အတွင်းမှာတကယ်တည်ငြိမ်တဲ့အသီးခွန်းတချို့စခံစားမယ်လို့ကျွန်တော်ထင်တယ်ပေါ့နော်ဒါကျွန်တော်အမြင်ပ
ါနိုင်ငံသားယဉ်ကျေးမှုနယ်မှုတွေမျှော်လင့်ထားသလောက်ဝင်မလာဘူးဆိုပေမဲ့2018-18ဘဏ္ဍာနှစ်အတွက်ရထားတဲ့နိုင်ငံသားယဉ်ကျေးမှုနယ်မှုဒေါ်လာ6ဘီလီယံမှာဖေဖော်ဝါရီလကုန်ထိဆိုရင်ဒေါ်လာ 5.6 ဘီလီယံရှိနေတာကြောင့်ပြည့်မီလူနေအခြေအနေရှိနေတာဒါဟာလွန်ခဲ့တဲ့နှစ်တွေကထက်နည်းသွားတယ်ဆိုပေမဲ့တနေ့ချင်းစီရာသားချက်တွေပြည့်မီနေစေဖြစ်တာပြပကုံတွေရေးပူတက်လာတာငွေဆက်ကူရိုက်ထုတ်နှုန်းမှာလည်း2015-16တဲ့စာရင်2016-19မှာထက်ဝက်လောက်နေသွားတာကြောင့်ဒီနှစ်မှာ600ခန့်နှုန်းကျော်လေးပဲရှိမယ်လို့ခန့်မှန်းထားတာစတဲ့အခြေအနေကောင်းတွေရှိနေပေမဲ့အစိုးရရဲ့သတင်းထုတ်ပြန်မှုအားနေတာကြောင့်လူထုကတေချာသိခွင့်မရဘူးလို့ကိုကျော်စောခိုင်ကပြောပါတယ်ခင်ဗျာ
လူထုရဲ့စိတ်ထဲမှာစီးပွားရေးကောင်းမလာဘူးဆိုတဲ့ခံစားချက်ကြီးဖြစ်နေတယ်ဒါကောင်းတဲ့အလားလားတော့မဟုတ်ဘူးပေါ့ဒီဟာကိုအစိုးရအနေနဲ့တနည်းနည်းနဲ့တုံ့ပြန်ပြီးလို့လို့တာပေါ့။ဒါပေမဲ့လက်ရှိအစိုးရအတွက်ကဒီလက်ရှိတက်တန်းကသူ့ရဲ့ပထမဆုံးအစိုးရအတွေ့အကြုံဖြစ်ပြီးဘယ်ဘက်ပေါင်းစုံမှလည်းတခြားပြုပြင်ပြောင်းလဲရမယ့်ဟာတွေနိုင်ငံရေးစိန့် project တွေရှိရောအချက်တဲဆုံးကာလဖြစ်နေတယ်။ပြည်သူဘက်ကလည်းမျှော်လင့်ချက်ကအမြင့်မားဆုံးချိန်ဖြစ်နေတယ်။ကျွန်တော်အနည်းချုပ်ပြောချင်တာကဘာလဲဆိုတော့အစိုးရနဲ့ပြည်သူကတကယ်တမ်းပြောရင်တယောက်ကိုတယောက်တကယ်လိုအပ်နေကြတဲ့အချိန်မှာဒါကယူကြည့်ရတယ်ဒီချက်ကိုနှစ်ဖက်စလုံးကမှန်မှန်ငန်ငန်စင်ငင်ကြဖို့လို့ရတယ်။ကျွန်တော်တို့အခက်အခဲတွေတော့ရှိမယ်။ဒါပေမဲ့ကျွန်တော်ရည်ရွယ်ချက်တူလို့ပဲဒီဟာတွေကိုကျွန်တော်တို့ရင်ဆိုင်ရဖို့ပဲပေါ့ဗျာ။ဒါကျွန်တော်ညီကုန်းကိုပြောချင်တာ
။ခုကြကြောတင်းရဲ့စီဝါရေးကန္တာအပီးခုတကတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ရပါမယ်။တန်ဖိုးနဲ့အနေဆုံးအဆင့်လက်ကင်ဖုန်းတွေထဲမှာအသုံးဝင်တဲ့ Google App တွေကိုအပြည့်အဝသုံးနိုင်အောင်Android Oreo Go ဆိုတဲ့ OS စနစ်ကို Google ကတီထွင်ထားပါတယ်။ Memory 1GB နဲ့ 1GB ထက်နည်းတဲ့လက်ကင်ဖုန်းတွေအတွက်အထူးရည်ရွယ်ထုတ်လုပ်ထားတဲ့ Android Oreo Go စနစ်အကြောင်းကိုမဆုမြမွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်။
memory နဲ့တံပိုးနဲ့ smartphone တွေမှာသုံးဖို့လေ Google ကထုတ်တဲ့ operating system စနစ်သစ်ကိုသုံးထားတဲ့ဖုန်းတွေများတာကိုသားညုံရဲ့ Spain နိုင်ငံ Barcelona မြို့မှာလုပ်သွားတဲ့ဒီ mobile ဆိုင်ရာကမ္ဘာကုန်စည်ပြပွဲကြီးမှာ Android Oreo ကိုစနစ်သုံးထားရဲဆိုပြီးတော့ပွဲထုတ်မိတ်ဆက်သွားတဲ့တယ်လီဖုန်းအမျိုးအစားတွေဟာအနည်းဆုံး 4-5 မျိုးလောက်ရှိတယ
် Android Oreo Go ဆိုတာ 1G နဲ့ 1G ထက်နည်းတဲ့ memory ပဲရှိတဲ့လက်ကင်ဖုန်းတွေအတွက်အဓိကယူရဲဆိုပြီးတော့2018ခုနှစ်ကလေးက Google ကြီးညာထားတဲ့စနစ်မဟုတ်လားမဆွေးမြမော
ဟုတ်တယ်လေအခုအဲ့ဒီစနစ်တစ်ကိုတံပိုးနဲ့ဖုန်းတွေဖြစ်တဲ့ ZTE ရဲ့ဒီတံပိုးကို HMD ကနောက်ဆုံးထုတ်တဲ့ Nokia 1 Alcatel ရဲ့ 1X ဖုန်းတွေမှာလည်းမကဘူး Lava တို့ Micromax တို့ General Mobile တို့ကထုတ်တဲ့ဖုန်းသစ်တွေမှာပါသုံးထားတယ်ဆိုပြီးတော့မိတ်ဆက်ခဲ့ကြတာရှင့်တခြားနံပါတ်တွေလည်းကြံသေးတယ
်ဈေးပေါပေါနဲ့ရောင်းနိုင်တဲ့အစ်စ်နိတ်ဖုန်းဒီ smartphone တွေထဲမှာနောက်ဆုံးပေါ် app တွေကိုတိတိယောက်သုံးနိုင်မယ်ဆိုတော့ဒီစနစ်ကိုသုံးကြပြီပေါ့အထူးဖြစ်ဒီဖွံ့ဖြိုးတဲ့နိုင်ငံတွေခုမှ smartphone ဈေးကွက်ဥမော်လာတဲ့နိုင်ငံမျိုးတွေမှာထိပ်ပိုင်းကနေရာယူနိုင်အောင်လို့ Google ကလုပ်ထားတာပဲလေ
ဖွံ့ဖြိုးတဲ့နိုင်ငံတွေမှာဆိုရင်အများဝင်နိုင်တဲ့ဒီဈေးသက်သာတဲ့ဖုန်းတွေက memory နည်းတယ် data သုံးကားတွေကဈေးကြီးတယ် connection ကနှေးတယ်အဲ့လိုမျိုးအခြေအနေမျိုးမှာဖုန်းကိုအထူးရောက်ဆုံးအသုံးချနိုင်အောင်လို့ Android Oreo Go စနစ်ကိုလုပ်ထားတယ်လို့ Google ရဲ့ဒီ PR Manager Sydney Thomasho ကပြောပါတယ်
So Android Oreo Go Edition is our reimagined experience forentry level devices these are phones that have
these are also phone တွေအတွက် Android Oreo Go ကို Google ကပြန်စစ်စာပြီးဖန်တီးထားတာပါ RAM memory ကတော့512 MB ကနေ 1GB ကြားမှာရှိတဲ့ဖုန်းမျိုးတွေအတွက်ပါအဲ့ဒီလို memory နည်းတဲ့ဖုန်းတွေကို smartphone တစ်လုံးလို့သုံးလို့ရအောင်ဘယ်လိုလုပ်နိုင်မလဲဆိုတာကိုအသေးချာပြန်စစ်စာရပါတယ် operating system အပိုင်းရော Google app သုံးတဲ့နေရာမှာပါအကောင်းဆုံးဖြစ်အောင် storage ပမာဏနှစ်ဆကျန်ပြီးမြန်လေးမြန်အောင်လုပ်ထားပါတယ်
smartphone တွေအတွက်မရှိမဖြစ်လူလာတွေကိုပဲအာယုံစိုက်ပြီးတော့တခြားမလူတဲ့အပူတွေထည့်မထားတဲ့အတွက်မြ мян ဆန်းဆန်းထိထိရောက်သုံးနိုင်တာလို့ဆိုပါရယ် Google ရဲ့အပြောအဆိုရင်တော့ Android Oreo Go စနစ်သုံးဖုန်းတွေထဲမှာထည့်ပြီးထားတဲ့ Android Go app တွေက15ရဲ့ဂိမ်းလုံးပိုတော့မြန်နေတယ
်ပုံမှန်ထက်ကိုဒီ app တွေကိုယူတဲ့ memory space ကလည်း50ရာဂိမ်းလုံးပိုနေတော့ဓာတ်ပုံတို့သချင်းတို့အတွက်ကို memory ပိုသုံးလို့ရတာပေါ့ဈေးတက်တက်တာနဲ့ဝယ်နိုင်တဲ့ smartphone မျိုးတွေမှာအခုလိုမျိုးသုံးနိုင်မယ်ဆိုတာကဒီဖွံ့ဖြိုးတဲ့နိုင်ငံကလူတွေအတွက်တော့သတင်းကောင်းပဲရှင့
် So entry level devices are quite popular and they're quite important to getting more people online all around the world
အနည်းဆုံးစစ်ဖုန်းမျိုးတွေကလူသုံးပြပါတယ်ကမ္ဘာတဝန်းမှာလူတိုင်း internet online သုံးနိုင်ကြဖို့အတွက်ဒီဖုန်းမျိုးတွေကအရေးကြီးပါတယ်အဲ့ဒါကြောင့်လည်းအသေးချာစဉ်းစားပြီးတော့ဖုန်းသုံးတဲ့သူတွေအကောင်းဆုံးတွေ့ကြုံရအောင်လုပ်ထားတာပါဥပမာဒီဖုန်းတွေထဲမှာ Google App ကိုကြိုးပြီးတော့ထည့်ထားပေးရင်သူ့ရဲ့စွမ်းဆောင်နိုင်စွမ်းနဲ့ storage များများရစေတဲ့ဆိုတဲ့အကျိုးကျေးဇူးသာမကဘာသာစကားအစုံနဲ့ပြောပြနိုင်စွမ်းလို့အသုံးဝင်နိုင်တဲ့ကိစ္စတွေကိုအသေးစိတ်ကစပြီးစဉ်းစားတီထွင်ထားပါတယ
် Android Go App တွေကဘာတွေလဲဆိုတော့ကိုသိချင်တဲ့အချက်လက်ရှာပေးတဲ့ Google Go မြေပုံလမ်းညွှန် Google Map Go တခါဒီ email ပို့နိုင်တဲ့ Gmail internet ထဲကိုဝင်သုံးနိုင်ဖို့အတွက် Google Chrome file တွေတင်ထားပေးမဲ့Falgo နဲ့ဒီအထူးဆုံးကတော့ Google Assistant ပဲအဲ့ဒီ app တွေအားလုံးကို data space နည်းနည်းပဲယူပြီးတော့မှဒီအထူးရောက်ဆုံးသုံးလို့ရအောင်လို့လုပ်ထားတယ်လို့ Google ကလည်းပြောတယ်လေ
YouTube Go app မှာဆိုရင်ကိုကြည့်ချင်တဲ့ video တွေကို data 3 ကတက်တောင်းလို့ download လုပ်ခွင့်ပေးထားတယ် internet data 3 ကတွေဈေးကြီးတဲ့နိုင်ငံတွေအတွက်ဒါကလည်းအရေးကြီးပါတယ
်နောက်အရေးကြီးတဲ့တစ်ချက်ကကိုသိချင်တာကိုအသံထွက်မေးလိုက်လို့ရှိရင်ဆက်ကအသံထွက်ပြန်ပြင်နိုင်တဲ့ဒီ Google Assistant ကိုလည်း Android Oreo ကိုစနစ်သုံးဒီ Google app ထဲမှာထည့်ထားပေးတာပဲရှင
် So another really great new Google app on Android Oreo Go edition is the Google Assistant.
Android Oreo Go ထဲမှာပါတဲ့ Google app အသစ်ရဲ့တကယ်ကောင်းတဲ့အချက်က Google Assistant ဖြစ်ပါတယ်။အနည်းဆုံးစစ်ဖုန်းတွေထဲမှာ Google Assistant ကို app ထဲမှာထည့်ပေးထားတာဒါပထမဆုံးဖြစ်ပါတယ်။
လောလောဆယ် Google Assistant ကဒီအင်္ဂလိပ်အပါအဝင်ပေါ့နော်ဘာသာစကား10မျိုးနဲ့မေးနိုင်ဖြေနိုင်ပါတယ်မကြခင်မှာဒီဘာသာစကားပေါင်း30အထိကိုတိုးပြီးတော့မေးနိုင်ဖြေနိုင်မယ်လို့ Google ကကြေညာထားတယ်နောက်ကိုကအင်္ဂလိပ်လိုပြောနေရနေပြီးတော့မှတခြားဘာသာပေါ့နော်ကိုရီးယားလိုပဲဖြစ်ဖြစ်ပြောင်းပြီးပြောလိုက်တာနဲ့ဆက်ကလည်းချက်ချင်းပဲကိုရီးယားလိုမျိုးပြန်ဖြေနိုင်တော့မယ်တဲ့ကိုသားညုံရဲ့
အဲ့လိုမျိုးနောက်ဆုံးပေါ်နည်းပညာတွေကိုဈေးသက်သာတဲ့အနေဆုံးအဆင့် smartphone တွေမှာလဲထိထိရောက်သုံးနိုင်အောင်လို့ Google ကလုပ်ပေးလိုက်တာက Google ရဲ့အရေးကြီးတဲ့ခြေလှမ်းဖြစ်တယ်လို့Mobile Geek ဆိုတဲ့နည်းပညာသတင်း website editor Nicole Scott ကသုံးသပ်တယ်မဆွေးမြမော
Android Go is an important piece of Google's evolution in developing markets. The need for an optimized system on lower
power ပြည်သူနိုင်ငံတွေကဈေးကွက်တွေအတွက် Android Go က Google ရဲ့အရေးကြီးတဲ့ပြောင်းလဲတိုးတက်မှုဖြစ်ပါတယ်ရှင်။အစ်စ်နိုင်တဲ့လက်ကင်ဖုန်းတွေမှာအကောင်းဆုံးပြည့်ပြည့်ဝဝသုံးနိုင်တဲ့စနစ်တွေလိုနေတာကြားလာပါပြီ။ Facebook ကိုပြေဝသုံးလို့မရတဲ့အစ်စ်နေဖုန်းမျိုးတွေအတွက် Facebook Lite app ကိုထွင်ပေးခဲ့တယ်လို့ပါပဲ။ဒီ Android Go app မှာလည်းဒေတာအများကြီးသုံးကြမလို့ပဲနဲ့ YouTube video တွေကိုတောင်မှကြည့်လို့ရအောင်လို့သူတို့လုပ်ပေးထားတာပါ။ဖွံ့ဖြိုးဆဲနိုင်ငံတွေမှာဒေတာသုံးရတဲ့ဈေးက အရင်ကြီးပါတယ်။
ဖွံ့ဖြိုးဆဲနိုင်ငံတွေဒီစမတ်ဖုန်းဈေးကွက်ဥမော့လာတဲ့နိုင်ငံမျိုးတွေအတွက်ကိုကြည့်ရတဲ့ Android Oreo Go Operating System စနစ် 3 နဲ့ဖုန်းတွေရဲ့တန်ဖိုးကအမေရိကန်ဒေါ်လာ100ဝန်းကျင်တွေဖြစ်ကြပါတယ်။လောလောဆယ်သိထားသလောက် ZTE Tempo Go Smartphone ကို $80 Oreo Go Edition Nokia One Smartphone တစ်လုံးကို $85 နောက် Alcatel ရဲ့ဒီ 1X Smartphone တစ်လုံးကို $120 နဲ့ရောင်းမယ်လို့ကြေညာထားကြပါတယ်ရှင်
မဆူမြမွန်ရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာပါ။မနက်ဖြန်အင်ကာညဗီဒီတိုက်ရိုက်လေးလိုင်းအစီအစဉ်မှာဘယ်လိုအကြောင်းအရာတွေဆွေးနွေးကြမလဲဆိုတာကိုအတိပေးခြင်းပါတယ်။ရခိုင်ပြည်နယ်တွင်းကနေလူသိမ်းတဲ့ချီထွက်ပြေးရမှုကိုဖြေရှင်းတဲ့နေရာမှာအာဆီယံအပါအဝင်နိုင်ငံတကာဘက်ကလူသားချင်းစာနာထောက်ထားမှုအကူအညီတွေထောက်ပံ့ချဖို့ ဩစတြေးလျအာဆီယံအထူးထိပ်သီးစည်းဝေးပွဲမှာဒေါအောင်ဆန်းစုကြည်ကတိုက်တွန်းသွားပါတယ်။ရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးနိုင်ငံတကာဖိအားတွေကြားကနေမြန်မာနိုင်ငံအနေနဲ့နိုင်ငံတကာရဲ့ပူးပေါင်းပါဝင်မှုအကူအညီအထောက်ပံ့တွေကဘယ်လောက်များအရေးတကြီးလိုအပ်နေပါသလဲဆိုတာကိုအခုလာမယ့်အင်ကာနေ့ညချမ်းတိုက်ရိုက်လေးလှိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးကြဖို့အတွက် VOA ရဲ့တယ်လီဖုန်းနံပါတ် 1392954 VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုတော်ရရှင်တို့ရဲ့ဖုန်းနံပါတ်တွေဆွေးနွေးချက်တွေကိုစာနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့နိုင်ကြပါတယ်။တိုက်ရိုက်လေးလိုက်အစီအစဉ်မှာ VOA ကနေပြန်ပြီးတော့ဆက်သွယ်မှာဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုခေတ်ခေါ်ပါရရှင်။
အင်္ဂါညဗီဒီယိုရေးတိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြမဲ့သောတာရှင်တွေကျွန်တော်တို့ရဲ့ VOA ကိုအီးမေးလ်ကပဲတဆင့်ဖြစ်ဖြစ် VOA ရဲ့ Facebook စာမျက်နှာမှာပဲဖြစ်ဖြစ်မိမိတို့ကိုခေါ်ဆိုစေချင်တဲ့ဖုန်းနံပါတ်တွေကိုပေးပို့နိုင်ပါတယ်ခင်ဗျာ။အခုတခါတော့တက်တန့်ရောင်သတင်းလှော်တွေကိုထုတ်လွှင့်သွားပါမယ်။မိုင်အေးတန်တာကျော်ကစီစဉ်တင်ဆက်တာဖြစ်ပါတယ်။
မင်္ဂလာပါရှင်အားလုံးဆေးလက်ပြောရှင်ပေါ်ပါကြပါစေဒီလိုတက်တက်ရောင်ဒီလမှာတော့ဗြိတိန်နိုင်ငံကဗြိတိရှ်ပြည်မှာကြီးအဲလစ်ဇဘက်နဲ့အတူဗြိတိန်တော်ဝင်မင်းသားဟယ်ရီရဲ့ချစ်သူအမေရိကန်နိုင်ငံသူမေဂန်မာကယ်တော်ဝင်ခမ်းနားကိုပထမဦးဆုံးချင်းတက်ရောက်ခဲ့ပါတယ်။အမေရိကန်ပြည်အောင်စုမှာကျင်းပသွားတဲ့အာဟာရေဒီယိုစုကြီးမြင့်ပွဲအခမ်းအနားမှာတော့တနက်ခိုင်ဆောင်ခွင့်နဲ့ပတ ब्रिटेन टॉमी में ना हैरी ये चित्तू अमेरिकन यूसी में ने मेगा मार्गल दिया ब्रिटिश शाबिज़ माजी एलिजाबेथ तैयार थे मलाशनी ये ने टॉमी खाना गोले पावन ब्योर तैयार करवाई तो रोने उ सीधे चालने मुगो में ने डोंगा दिया वन जिन्हा के बिरे ना ताका मेगा मार्गल ये अठमाउसों तैयार ဒီရှိမှုကိုဆင်နွှဲတဲ့အခမ်းအနားကိုလန်ဒန်မြို့တော်ကဝက်စ်မင်စတာအဘိဖျားကျောင်းမှာကျင်းပါတော့အရှိဇံဝေလာမင်းသားချားစ်နဲ့သူ့ရဲ့သားတော်အကြီးဖြစ်တဲ့မင်းသားဝီလျံနဲ့ကျင်းရတော့ကိတ်နောက်တော့သူ့ရဲ့သားငယ်ဖြစ်တဲ့မင်းသားဟယ်ရီနဲ့အခုသူ့ရဲ့ဇနီးလားမေဂန်မာကယ်တို့လည်းတက်ရောက်ကြတာဖြစ်ပါတယ်ဗြိတိသျှဝင်ကြီးချုပ်ထရီဆာမေးနဲ့အတူတနားသာဟာယာနိုင်ငံမြောက်အဖွဲ့ရ များအဖွဲ့ရဲ့အကြီးအကဲဖြစ်ပြီးတော့အဖွဲ့ဝင်53နိုင်ငံနဲ့လူဦးရေ200,000ကိုကူစားပြုတဲ့ဒီအဖွဲ့ရဲ့အောင်မြင်မှုကသူ့ဗီယက်နမ်အဖြစ်နဲ့အုတ်ချုပ်ဆွမ်းဆောင်မှုတွေတဲ့အောင်မြင်မှုကြီးတည့်ရအနေနဲ့ဗီယက်နမ်ကြီးကမှတ်ယူတယ်လို့သူ့ရဲ့လက်ထောက်တွေကပြောပါတယ်ရှင်။ မလ၁၇ရက်နေ့တနင်္ဂနွေနေ့တော့ငါတို့အမေရိကန်ပြည်အောင်စုမှကျင်းပသွားတဲ့ iHeart Radio စုချီးမြှင့်ပွဲအခမ်းအနားမှာအမေရိကန်ပြည်အောင်စုမှတနက်ကင်ဆောင်ဝင်းနဲ့တနက်လက်ဝဲကင်ဆောင်သူတွေနောက်ပြီးတော့ NRA Rifle အသင်းတို့ကိုအကြီးအကျယ်ဝေဖန်သွားပါတယ်။အဆိုတော့ MNN ကကာလီနီနဲ့အတူဖျော်ဖြေတဲ့ Nowhere Fest ဆိုတဲ့သချင်းမှာသူ့ရဲ့ငကူမူရင်းရှိထားပြီးသားစာသားတွေကိုလက်တန်းပြောင်းလိုက်ပြီးတော့တနက်ပိုင်းဆိုင်သူတွေဟာကြည်ပြစ်ထည့်ထားတဲ့သူတို့ရဲ့လက်နက်တွေကိုမြေမြေဆွဲကင်ထားပါတယ်။သူတို့ကဒုတ်ကလေးတွေထဲသူတို့ရဲ့တနက်ကိုပိုချစ်ပါတယ်ဆိုတဲ့စာသားတွေအစားအသွင်းတည်ဆိုသွားခဲ့ပါတယ်။ဖလော်ရီဒါပြည်နယ်ကအထက်တန်းကျောင်းသားတအူးကတော့မတ်လ24ရက်နေ့မှာကျင်းပမယ်တနက်ဆန့်ကျင်ရေးခြိတက်ပွဲနဲ့ပတ်သက်ပြီးတော့အခုလိုပြောသွားခဲ့ပါတယ်။
We're tired of hearing politicians send their thoughts and prayers to us and doing nothing to make the necessary changes to prevent this
tragedy. ကျွန်တော်တို့ကျောင်းသူကျောင်းသားတွေမလ24ရက်နေ့ဝါရှင်တန် DC မှာခြိတက်ဆန္ဒပြမှာပါနိုင်ငံအနှံ့ပြားကကျောင်းသားတွေပူးပေါင်းပါဝင်မှာမလို့ဘယ်ရက်ပါပဲနေနေကျွန်တော်တို့ ਨੇ ပူးပေါင်းပါဝင်မှုဖိတ်ခေါ်ပါတယ်ဆိုပြီးပြောသွားခဲ့ပါတယ်ပြီးခဲ့တဲ့ February လထဲမှာ Florida ပြည်နယ် Parkland မြို့အထက်တန်းကျောင်းမှာတနက်နေ့ဝင်ရောက်ပစ်ခတ်လို့ကျောင်းသားအများစုပါဝင်လူ18ဦးသေဆုံးခဲ့ရပြီးတော့တခြားအများပြားလည်းဒဏ်ရာရခဲ့တဲ့ဖြစ်ရနောက်အခုလိုမျိုးပုဂ္ဂလိကတနက်ပိုင်းဆိုင်ခွင့်နဲ့ပတ်သက်ပြီးတော့ကန့်ကွက်မှုတွေပို့ပြီးတော့ကြေကြေလောင်လောင်ဖြစ်ပေါ်နေတာဖြစ်ပါတယ်ရှင
် Hey y'all friend I got to tell you something
ရောင်းတဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်နေတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht. I'll have my own jet. Painted on the side and bright red.
မေးတန်နာကျော်ရဲ့တက်တန့်ရောင်သတင်းလှော်တွေကိုနားဆင်ကြရတာပါခင်ဗျာအခုတခါတော့သူယုံကြည်ရကဏ္ဍဖြစ်ပါတယ်ဒီဘက်အစီအစဉ်မှာတော့ရန်ကုန်မြို့ကမိခင်တူဦးဖြစ်တဲ့ဒေါ်အေးသစင်ကသူဘာတွေကိုယုံကြည်တယ်လဲဆိုတာကိုပြောပြထားပါတယ်မမိုးဖြူစီစဉ်တင်ဆက်ထားတာပါ
မြမာပြည်မှာယခုလက်ရှိများပြားစွာတန့်ငယ်မရိမှုတွေကိုနေရာအနှံ့အပြားဖြစ်နေတာကိုမိခင်တယောက်အနေနဲ့တွေ့ရမြင်ရတာကျွန်မများစွာစိတ်မကောင်းဖြစ်မိပါတယ်ရှင်။အရွယ်မရောက်သေးတဲ့သမီးလေးရှိတဲ့မိခင်ဖြစ်လို့ပို့ပြီးတော့နားလည်ခံစားမိပါတယ်။ဒါကြောင့်ကလေးတွေကိုမိမိကိုယ်ကိုဘယ်လိုကာကွယ်ရမယ်ဆိုတာကလေးတိုင်းသိနားလည်တဲ့လို့လည်းထင်မြင်မိပါတယ်ရှင်။မိဘတိုင်းကလည်းနားလည်အောင်သင်ကြားပေးရမှာဖြစ်ပါတယ်ရှင်။ဒါဟုတ်တည်တည်ချာချာနားလည်တဲ့လို့ကျမတို့ယုံကြည်တယ်လို့ပဲအသက်17နှစ်ရှိတဲ့ကျမသမီးလေးကိုတက်ငယ်မရိစန့်ကျင်ရေးလှုပ်ဆောင်နေသူများထံကနေပြီးတော့ကြ བྱ ာလေးဘုံရရှိလို့ကျမတင် जा ပေးထားပါဗျ။ဒီကြ བྱ ာလေးကိုကျမရဲ့သမီးလေးဟာရွတ်ဆိုပြပါမယ်ရှင်
။အာတာမီမီမှတ်ဖို့ရာတို့ပိုင်ဆိုင်နဲ့ကိုပေါ်မှာထီလိုမယာမီသူမှာအလုံးအတိဝင်မှတ်သားကြရင်ပပနဲ့ပေါနဖတ်ကြအကြီးကနေရဖြစ်မြဲမှတ်ထားပေါနဖတ်ကြမှာထမှတ်ဖို့ရှေရောနောက်ရောပါတယ်ပြို့ဆရာမိပပြေးတိုင်းပါထီတဲ့အင်္ဂါထီးတဲ့အခါဘေးကင်းဖို့ရာမှတ်ကာထားချစ်တဲ့မိမိတတားများ
ဒီကလေးတိုင်းကလည်းဒီကြပြလေးကိုရတဲ့နယ်လို့ထင်ပါတယ်မိဘတွေကလည်းတင် जा ပေးတဲ့နယ်လို့ထင်ပါတယ်ကဗျာလေးရဲ့အတိတ်ဘယ်ကိုလည်းနားလည်သဘောပေါက်ပြီးတော့မိမိကိုယ်ကိုဘလို့ကာကွယ်ရမယ်ဆိုတာသိရှိပြီးစောင့်မုံလေးတစ်ခုလိုမှတ်သားသင့်တယ်လို့လည်းကျွန်မထင်ပါတယ်ရှင
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com b u r m e s e voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်
မမိုးဖြူစီစဉ်ထုတ်လွှင့်တဲ့သူယုံကြည်အားကဏ္ဍကိုနှားဆင်ခဲ့ရတာဖြစ်ပါတယ်။ VOA ကနေထုတ်လွှင့်တဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တိတိချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်တယ်လို့စာရိုက်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင် VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာရိုက်တက်တာအမှ855ရန်ကုန်စာရိုက်ကြီးရန်ကုန်မြို့လို့လိပ်စာတက်ပြီးရေးသားပေးဖို့နိုင်ပါတယ်။
ပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါရစေ
။တင်းလာနေညာဘက် VOA စီစဉ်နေကိုဆက်ပြီးထုတ်လွှင့်နေပါရခင်ဗျာ။ VOA ရဲ့မနေ့ပြန်အစီအစဉ်တွေကိုမနေ့6နာရီနေ့9နာရီအထိလိုင်းနူမီတာ32 40 48တို့ကနေထုတ်လွှင့်သွားဖို့ရှိပါတယ်ခင်ဗျာ။အစီအစဉ်တွေအဆုံးမသတ်ခင်မှာကြံနေတဲ့အချိန်တော်တွင်သတင်းအကျဉ်းချုပ်ကိုမတင်ကြီးထက်ကပြောပြပေးပါအောင်ဗျာ
နိုင်ငံတော်ထိုင်မင်ကန်ပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့ဩစတြေးလျရောက်မြန်မာတွေဒီကနေ့တွေ့ဆုံခဲ့တာမှာတော့အစိုးရအနေနဲ့ဒီမိုကရေစီရေးနဲ့အမျိုးသားရင်ကြားစေရေးကိုအထူးတွဲဆောင်ရွက်နေတယ်လို့တော်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်အမျိုးသားရင်ကြားစေရေးဆိုတာမှာတိုင်းရင်းသားလက်နက်ကိုင်တွေနဲ့တင်မဟုတ်ဘဲသဘောထားကွဲပြားနေတဲ့အုပ်စုတွေလည်းပါဝင်တယ်လို့တော်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်ရခိုင်ပြည်နယ်ကနေထွက်ပြေးရသူတွေအရေးနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ပူးပေါင်းဆောင်ရွက်နေတဲ့အပေါ်မှာလဲဒေါအောင်ဆန်းစုကြည်ကပြောဆိုသွားပါတယ်ရှင်။ရုရှားသမ္မတရွေးကောက်ပွဲကအစည်းအဝေးတကျလုပ်ခဲ့ပေမဲ့မှန်မှန်ကန်ကန်ရွေးချယ်ခွင့်မရခဲ့ဘူးလို့ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OSCE ကပြောဆိုလိုက်ပါတယ်။မဲထွက်ထွက်မဲ့သူများလာရေးဆောင်ရွက်ခဲ့တာကြောင့်မဲထွက်ထက်သူအရေးအတွက်တည်တည်တသာရှိခဲ့ပေမဲ့လည်းအခြေခံလွတ်လပ်ခွင့်နဲ့ကိုယ်စားလှယ်မှတ်ပုံတင်မှုအပေါ်တားမြစ်ချက်တွေကြောင့်နိုင်ငံရေးလှုပ်ရှားမှုကိုအကန့်အသတ်ဖြစ်စေပြီးမယိုးသားတဲ့ရှင်ပြိုင်မှုဖြစ်စေခဲ့တယ်လို့ OSCE ရဲ့ရွေးကောက်ပွဲဆောင်ကြည့်သူတွေကကြေညာချက်မှာပြောဆိုထားပါတယ်။ပြိုင်မဲ့ခုနှစ်ဦးနဲ့ရှင်ပြိုင်ရွေးခန့်ခဲ့တဲ့သမ္မတဗလာဒီမီယာပူတင်အနေနဲ့တော့ရွေးကောက်ပွဲမှာပြက်ပြက်သားသားအနိုင်ရဖို့တေချာသွားပါပြီ။အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့အထူးစုံစမ်းရေးမှုရောဘတ်မူလာကိုယာရုကဖယ်ရှားပစ်ဖို့စဉ်းစားနေတာမဟုတ်ဘူးလို့သမ္မတအင်ဗျူရောရဲ့ထိတ်တန့်ရှိနေတဲ့ဦးကပြောဆိုလိုက်ပါတယ်။ရောဘတ်မူလာဟာနိုင်ငံရေးဘက်လိုက်သူဖြစ်တယ်လို့မနေ့တနင်္ဂနွေနေ့ကသမ္မတထရန့်က Twitter လူမှုကွန်ရက်ကနေတောက်လျှောက်ရေးသားဆွဆွဲခဲ့တာဖြစ်ပါတယ်။မီဒီယာတွေရဲ့ခမန်းပြောဆိုချက်တွေအပါအဝင်အစိုးရကိုမေးလာတဲ့မေးခွန်းတွေကိုတုံ့ပြန်တဲ့အထင်မှာတော့အင်ဘူရောရှင်းနေထရိုင်ကော့ကအခုလိုပြောဆိုသွားတာဖြစ်ပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။သတင်းအကြီးအကျယ်ကိုမတ်သင်ကြီးထိုက်ပြောပြခဲ့တာပါ။ဒီညနေ့ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ White Zone ဖြစ်ပါတယ်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိ line number 1925 32တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်။တော်ရရှင်နေအားလုံးဘေးပြာဝေးကွာပြီးကိုယ်စိတ်နှလုံးငြိမ်းချမ်းနိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.